Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ28ရက်တောင်ကြာနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါဓာတ်ရိုက်ရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 939နဲ့9383လိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်မှုကကျွန်မစုမော်ပ
ါ။ကျွန်တော်ကတော့ဝင်းမင်းပါ။ဒီညထိတ်တဲ့ရောက်သတင်းတွေကိုမဆုမွန်နဲ့ပဲကြောပြပေးမှာပါ။ဒီညအထူးခြားဆုံးသတင်းတွေထဲမှာတော့အမေရိကန်ကဆီးရီးယားမှာရှိတဲ့အီရန်ပြစ်မှတ်တွေကိုထိအောင်လေကြောင်းကတိုက်ခိုက်လိုက်ပါတယ်။အစ္စရေးကတော့ဂါဇာကမ်းမြောင်ဒေသကိုဒုတိယအကြိမ်မြေပြင်စစ်ဆင်ရေးလုပ်ခဲ့ပါတယ်။နောက်မြန်မာစစ်ကောင်စီရဲ့တရုတ်နယ်စပ်ကအရေးပါတဲ့နေရာတွေကိုညီနောင်မဟာမိတ်တိုင်းဒေသနဲ့ကိုင်သုံးဘွယ်ကချိတ်ဆက်ပြီးတပြိုင်တည်းထိုးစစ်ဆင်ခဲ့ပါတယ်။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြပြပေးမှာပါမဆုမွန်ရေး
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကိုကန့်တအောင်းနဲ့ရခိုင်တို့ပါဝင်တဲ့ညီနောင်မဟာမိတ်တိုင်းဒေသနဲ့ကိုင်သုံးဘွယ်ကစစ်ဆင်ရေးတစ်တုံညာနှစ်ခုကိုစတင်တဲ့အကြောင်းဒီကနေ့အောက်တိုဘာလ28ရက်နေ့မှာကျင်းပပြီးတော့ချင်းရွှေဟော်မြို့အပါဝင်ရှမ်းပြည်နယ်မြောက်ပိုင်းကနေရာ10နေရာကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ပါတယ်
။ဘက်ကတော့ဒီကတော့ဒီချင်းရွှေဟော်ဟာဘက်မှာဖြစ်တဲ့ဒီသံခမြို့နယ်ရဲ့ဒီလိုဒီလာရှိမြို့နယ်ရဲ့အနေဖြစ်သွားတာပဲဖြစ်တဲ့
ဒီညီနောင်မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တအောင်းရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးတိုက်ကျော် VOA ကိုပြောခဲ့တာပါဒီသတင်းနဲ့အတူချင်းရွှေရော်နဲ့လောက်ကင်ဘက်ကလုံခြုံရေးအခြေအနေစစ်ကောင်စီဘက်ကတုံ့ပြန်ချက်နောက်ပြီးတော့ဒီရှမ်းမြောက်မှာဖြစ်နေတဲ့တစ်ချိန်တည်းမှာပဲကရင်ဘက်မှာလည်းထိုးစစ်ဆင်တိုက်ခိုက်နေတဲ့အခြေအနေတွေကိုတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့ပြောပြပေးပါမယ်ရှင်
ဆီးရီးယားနိုင်ငံတဲကအီရန်အထူးတပ်တွေရဲ့စစ်စခန်းနှစ်ခုကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဆီးရီးယားနိုင်ငံအရှေ့ပိုင်းကအီရန်ဒေါ်လာရေးတံပြန်အဆောက်တပ်တွေရဲ့လက်နက်ခဲသိုးလောင်တဲ့နေရာနှစ်ခုကိုအမေရိကန်ကတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကကြေညာချက်ထုတ်ပြန်လိုက်တာပါ။အမေရိကန်စစ်စခန်းတွေပေါ်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာအခြေစိုက်တဲ့အီရန်ထောက်ပံ့ထားတဲ့ပြည်သူစစ်အဖွဲ့တွေကတိုက်ခိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်တာဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးအော့စတင်ကကြေညာချက်ထဲမှာရှင်းပြခဲ့ပါတယ်။ဒါအပြင်ပြစ်မှတ်အတိအကျကိုတိုက်ခိုက်နိုင်ခဲ့တာလို့လည်းသူကဆက်ပြောထားပါတယ်။နောက်အမေရိကန်စစ်စခန်းတွေပေါ်မအောင်မြင်ခဲ့တဲ့တိုက်ခိုက်မှုတွေကိုအောက်တိုဘာ18ရက်ထက်ကဒီဖွဲ့တွေကစားလုံနေတယ်လို့လည်းဝန်ကြီးကဆက်ပြောပါတယ်။ဒီဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်စစ်သွေးကြားအဖွဲ့ကြားတိုက်ခိုက်နေကြခြင်းဒေတာရင်းကအမေရိကန်ပြစ်မှတ်တွေပေါ်အီရန်ပံ့ပိုးတဲ့အဖွဲ့တွေဘက်ကတိုက်ခတ်ဖို့ကြိုးစားနေတယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်အမေရိကန်တပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးအားထိတ်တန့်ဦးစားပေးဖြစ်ပြီးဘလို့တိုက်ခတ်မှုမျိုးကိုမဆိုလက်ခံမှာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးအော့စတင်ကပြောခဲ့ပါတယ်ခင်ဗျာ
ပါလက်စတိုင်းပိုင်နဲ့ဂါဇာကမ်းမြောင်ဒေသတွေကိုအစ္စရေးစစ်တပ်တွေကကြာသပတေးနေ့နှောင်းပိုင်းတုန်းကဒုတိယဝင်ရောက်ပြီးတော့မြေပြင်စစ်ဆင်ရေးလုပ်ခဲ့ပါတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ဟာမတ်စစ်သွေးကြွားတွေပြစ်မှတ်တွေရှိတဲ့နေရာကိုကြာသပတေးနေ့အစောပိုင်းတုန်းကတော့ပထမဦးဆုံးအကြိမ်ဖြစ်နေမြေပြင်နဲ့ဝင်ရောက်ထိုးစစ်ဆင်ခဲ့တာဖြစ်ပြီးတော့ညပိုင်းမှာထပ်ပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာပါအချိန်တို့အတွင်းမှာပဲဒီလိုဝင်ရောက်စီးနင်းတိုက်ခိုက်မှုကြောင့် Israel တင့်ကားတွေနဲ့ခြေမြန်တက်တွေက Hamas တိုက်ခိုက်ရေးသမားတွေနဲ့အပြန်အလှန်တိုက်ခိုက်ခဲ့ကြသလိုတင့်ကားဖြတ်လက်နက်တွေကိုလည်းဖျက်ဆီးခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်အခုလိုမျိုးမြေပြင်ကနေပြီးတော့စီးနင်းတိုက်ခိုက်နေသလိုဒေသကနေတိုက်ခိုက်မှုတွေကိုလည်းဆက်လုပ်နေပါတယ် Israel တို့ရဲ့တိုက်ခိုက်မှုကြောင့် Gaza ကမ်းမြောင်ဒေသမှာအစားအသောက်နဲ့စေဝါရိတ်ခါတွေပြက်လူနီးပါးဖြစ်နေပါတယ်ဂါဇာဒေသတွေကအရက်သားတွေအတွက်လူသားချင်းစာနာတဲ့အကူအညီတွေထပ်ပေးနိုင်မှုနဲ့အမေရိကန်နိုင်ငံသားတွေကိုကယ်ထုတ်နိုင်မှုအမေရိကန်ဘက်ကဆက်ပြီးတော့ညှိနှိုင်းနေပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရမက်ထရူးမီလာကပြောပါတယ
် There haven't been to our estimation sufficient amount there hasn't been a sufficient amount of aid getting through
သူပြောသွားတာကတော့ဂါဇာဒေသတွေကအပြည့်မဲ့ပြည်သူတွေစီကိုအကူအညီတွေမြန်မြန်ဆန်ဆန်ရောက်နိုင်အောင်လို့ပို့ပေးမဲ့ပစ္စည်းတွေကိုမြန်မြန်ဆန်ဆန်စစ်ဆေးနိုင်ရေးစူးစမ်းနေပါတယ်။အဲ့ဒီဒေသကနေအမေရိကန်နိုင်ငံသားတွေထွက်လာနိုင်အောင်လည်းစူးစမ်းညှိနှိုင်းနေပါတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကတော့အီဂျစ်နဲ့အစ္စရေးအစိုးရတွေနဲ့ဆွေးနွေးနေပါတယ်လို့သူကပြောပါတယ်ရှင်
။မြန်မာမှာတော့တိုင်းဒေသနဲ့ကိုင်ညီနောင်မဟာမိတ်သုံးဘွဲ့ တရုတ်မြန်မာနယ်စပ်ကအရေးပါတဲ့စစ်ကောင်စီထိန်းချုပ်နေတဲ့စခန်းတွေကိုဒီနေ့တပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ကိုကန့် MNDA တောင်း TNLA နဲ့ရခိုင် AA တပ်တွေကရှမ်းပြည်နယ်မြောက်ပိုင်းကချင်းရွှေဟော်လောက်ကိုင်းနဲ့လာရှုနာတဝိုက်အပါဝင်ဆယ်နေရာလောက်ကိုစစ်ဆင်ရေးကျင်းပပြီးစတင်တိုက်ခိုက်ခဲ့တာပါ။ချင်းရွှေဟော်ကနယ်စပ်ကုန်သွယ်ရေးဂိတ်နဲ့ဖောင်စိတ်တံတားတွေကိုတိုက်ခိုက်ခဲ့ပြီးရဲနဲ့ပြည်သူစစ်စခန်းတို့ကြခဲ့ကြောင်းနဲ့ရဲနဲ့ပြည်သူစစ်တို့ကြဆုံးခဲ့တယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေထွန်းကဖီယိုကိုအတည်ပြုပါတယ်။တစ်တုံညာနှစ်ခွန်းလို့နာမည်ပေးထားတဲ့စစ်စင်ရေးပေါ်မြမပြည်လေပိုင်းက PDF ပြည်သူ့ကာကွယ်ရေးအဖွဲ့တို့ကလည်းထောက်ခံတယ်လို့မန္တလေးခရိုင်တရင်သုံးတရင်မှုဘုံနက်ခတ်ကလည်းဖီယိုကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဒီညီနောင်မဟာမိတ်သုံးဘွဲ့ကထုတ်ပြန်ကြေညာလိုက်တဲ့စစ်စင်ရေး2029ကိုကျွန်တော်တို့ဘက်ကအပြည့်အဝထောက်ခံတယ်ကျွန်တော်တို့ကြိုးစားတယ်ဆိုတာကိုပမာဥဆုံးပြောချင်တယ်အလိုပဲကျွန်တော်တို့မန္တလေးခံတရင်3456အနေနဲ့ရှူပီဆိုးစစ်စင်ရေးဆိုပြီးတော့ဒီစီနေတဲ့အချိန်မှာအချိန်ကရောက်လာတဲ့အတွက်ကျွန်တော်တို့လည်းဒါစီအချိန်ညှိနှိုင်းတာတွေလှုံ့ဆော်သွားမှာပ
ါအခုလိုအချိန်မှာတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအဓိကလမ်းဖြစ်တဲ့လာရှိုးမှုဆင်းနဲ့လာရှိုးချင်းရွှေဟော်လမ်းမတွေကိုလည်းရဲအကန့်အသတ်မရှိပိတ်လိုက်ကြောင်းနဲ့ဖြတ်သန်းသွားရင်ပြင်းထန်စွာအရေးမှာဖြစ်ကြောင်းကိုကန့်တက်ကဒီနေ့ပဲကြေညာထားပါတယ်ခင်ဗျာ
အဓိကအင်အားကြီးနိုင်ငံနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နှစ်နိုင်ငံကြားမှာသဘောထားကွဲလွဲမှုတွေရှိနေကြပေမဲ့နှစ်နိုင်ငံအကျိုးစီးပွားနဲ့ဘုံစိန်ခေါ်မှုတွေကိုအတူလက်တွဲပြီးတော့တုံ့ပြန်ဖြေရှင်းမှုလိုအပ်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောကြားလိုက်ပါတယ်။အဲဒီလိုမျိုးဖြေရှင်းနိုင်မှုအတွက်ထဲထဲဝုံဝုံဆွေးနွေးမှုတွေပြန်လည်စတင်မှုလိုအပ်တယ်လို့တရုတ်နိုင်ငံသားဝန်ကြီးဝမ်ယီနဲ့ဝါရှင်တန် DC မြို့တော်မှာကြာသပတေးနေ့ကတွေ့ဆုံတဲ့အချိန်မှာပြောကြားခဲ့တာဖြစ်ပါတယ်။အပြန်အလှန်ယုံကြည်မှုရှိဖို့အထင်လွှဲမှုတွေနဲ့ခံမှန်းချက်လွှဲမမှုတွေမဖြစ်အောင်ဆွေးနွေးမှုကအရေးကြီးပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြောတာပါ။အမေရိကန်နဲ့တရုတ်တို့ကြားဆက်ဆံရေးတည်ငြိမ်စေဖို့နောက်ကောင်းမွန်တည်ငြိမ်တဲ့ဆက်ဆံရေးရဖို့ရေရှည်တိုးတက်ဖို့အတွက်အမေရိကန်ဘက်ကလည်းအမြဲမပြတ်ကြိုးစားနေပါတယ်ဆိုတာကိုပြောပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝမ်ယီကလည်းဆွေးနွေးပွဲတွေပြန်ဆက်ရုံတက်တက်တာမဟုတ်ဘဲနဲ့ပို့ပြီးတော့မှနက်နက်ရှိုင်းရှိုင်းနားလည်ဖို့အတွက်ဆွေးနွေးရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီကနေ့မှာတော့ဝင်းကြီးဝမ်ယီကအင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အခုလိုမျိုးတရုတ်နိုင်ငံသားရေးဝင်းကြီးဝါရှင်တန် DC မြို့တော်ကိုရောက်နေတဲ့အချိန်မှာတော့တောင်တရုတ်ပင်လယ်ပေါ်မှာတရုတ်တိုက်လေယာဉ်ဒဇင်းကအမေရိကန်ဘုံကျဲလေယာဉ်ဒဇင်းနာကိုအနေရဖြစ်လောက်တဲ့အထိအနီးကပ်ပြန်တန်းခဲ့တဲ့ဗီဒီယိုကိုလည်းအမေရိကန်စစ်တပ်ကထုတ်ပြန်လိုက်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေနေ့မှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျ။မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ။ဗီယိုအမေရိကန်အသံကနေတောက်ချညာသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်။ထိုင်းဝန်ကြီးချုပ်ဟောင်တက်ဆင်ရှင်နာဝါရဲ့သမီးဟာလက်ရှိထိုင်းဝန်ကြီးချုပ်ပါတီရဲ့ခေါင်းဆောင်ဖြစ်လာပါပြီ။ထိုင်းနိုင်ငံအတွင်းအကွဲပြဲတွေဖြစ်စေခဲ့ပြီးအာဏာသိမ်းခံခဲ့ရပေမယ့်အခုပြည်တော်ပြန်လာတဲ့ဝန်ကြီးချုပ်ဟောင်တက်ဆင်ရဲ့သမီးအသက်38နှစ်အရွယ်သာရှိသေးတဲ့ပီထွန်ထန်ရှင်နာဝတ်ကိုဖွေထိုင်းပါတီဘူလုံမှုဆောင်ကော်မတီစီဝေးကဒီနေ့အခုလိုရွေးချယ်လိုက်တာပါ။မတီမငိမ်ဖြစ်ခဲ့ရတဲ့ဒီနေ့ထိုင်းရွေးကောက်ပွဲပြီးအရင်တော့ကထိုင်းစစ်တပ်နဲ့ဆက်နွယ်တဲ့ပါတီတွေနဲ့ပေါင်းပြီးအစိုးရမဖွဲ့ပါဘူးလို့ကတိပေးခဲ့တဲ့ပါတီခေါင်းဆောင်ဟောင်းချွန်လန်နန်ဆရီကျောက်ကတိမတီလို့နှုတ်ထွက်ပေးခဲ့ရပါတယ်။အရင်မဲအများစုရဖို့မျှော်လင့်ခဲ့တဲ့ဒီထက်ဆင်ထူထောင်ခဲ့တဲ့ပါတီဟာတကယ်တမ်းမဲအများဆုံးရတဲ့မျိုးဆက်သစ်ပီတာလင်ချာရွန်ရက်ရဲ့ Move Forward ပါတီရဲ့နောက်ောက်ချခဲ့ပြီး Move Forward နဲ့အစိုးရဖွဲ့ဖို့အရင်မဟာမိတ်ဖွဲ့ခဲ့ပါတယ်။ဒါပေမဲ့ Move Forward ပါတီခေါင်းဆောင်ပီတာဝန်ကြီးချုပ်မဖြစ်အောင်စစ်တပ်ကလွှတ်တော်မှအများစုကပိတ်ဆို့တရားစွဲခဲ့ပြီးတဲ့နောက်ပိုင်းစစ်တပ်ပါတီတွေနဲ့မဟာမိတ်ပြောင်းဆိုရဖွဲ့ခဲ့တာမှာတော့လူကြိုက်နေခဲ့တယ်လို့လူလူစစ်တပ်တွေကဆိုပါတယ်။အခုတော့ပါတီပြန်လဲထောက်ခံမှုရရေးစင်ခေါ်မှုဂျုံလာတဲ့ခေါင်းဆောင်သစ်ပီထွန်ထမ်ကိုပါတီအဖွဲ့ဝင်ဖြစ်တဲ့လက်ရှိဝန်ကြီးချုပ်စရတာထဝီစင်ကလည်းစင်ပေါ်မှာဓာတ်ပုံရိုက်ခံထောက်ခံအားပေးခဲ့ပါတယ်ခင်ဗျ။
တရုတ်ဝန်ကြီးချုပ်ဟောင်းလီကေချန်ဟာ နှလုံးရောဂါနဲ့အသက်68နှစ်အရွယ်မှာရုတ်တရက်ကွယ်လွန်သွားပါတယ်။တစ်ချိန်လုံးကတရုတ်ကွန်မြူနတီပါတီရဲ့ထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့လီခေလ်ချန်ဟာ2013ခုနှစ်ကနေစပြီးတော့သူဆယ်နှစ်ကြာတာဝန်ယူခဲ့တဲ့အချိန်တွေမှာတရုတ်နိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုအဓိကထားလုပ်ခဲ့တာဖြစ်ပါတယ်။လက်ရှိသမ္မတရှိချင်းဖြစ်တဲ့တစ်ချိန်လုံးကနိုင်ငံရေးပြိုင်ဘက်ဖြစ်ခဲ့တဲ့လီခေလ်ချန်ကိုသမ္မတရှိကနောက်ပိုင်းနှစ်တွေမှာတော့ဘေးဖယ်ထားခဲ့ပုံရပါတယ်။မတ်လကမှဝန်ကြီးချုပ်တာဝန်ကနေအနားယူခဲ့တာပါ။တရုတ်နိုင်ငံမှာလူသန်းပေါင်း600ကျော်ဟာတလကိုအမေရိကန်ဒေါ်လာ140အောက်ဝင်ငွေပဲရခဲ့တယ်ဆိုတာကိုလည်း2020တုန်းကသူကပြောခဲ့ပူပါတယ်ဒီပြောဆိုချက်ကတရုတ်နိုင်ငံမှာစီးရဲမွဲတေမှုနဲ့ဝင်ငွေမမျှတမှုအကြောင်းတွေကိုညှဉ်းပန်းဆွေးနွေးမှုတွေပေါ်ပေါက်စေခဲ့ပါတယ်လီကေချန်ဟာ2016ခုနှစ်ဩဂုတ်လတုန်းကမြန်မာနိုင်ငံကနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုတရုတ်နိုင်ငံရဲ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပူပါတယ်ရှင်
အမေရိကန်ကမိန်းပြည်နယ်မှာလူများပြားသေဆုံးခဲ့တဲ့ပြစ်ခတ်ခဲ့တဲ့သနတ်သမားကိုဆက်လက်ရှာဖွေနေတာနဲ့အတူပြစ်ခတ်မှုဖြစ်ခဲ့တဲ့လူဝစ်စတန်မျိုးကကြောင်းအလုံးကိုဒီနေ့တောက်ကြနေမှာဆက်ပိတ်ထားပါတယ်။စက်တာရင်းနေတဲ့ကပြည်နယ်ဒေသခံတွေကိုအိမ်ပြင်မထွက်ကြဖို့နဲ့အိမ်တကားတွေပိတ်ချဖို့ပြည်နယ်တာဝန်ရှိသူတွေကဒေသခံတွေကိုညွှန်ကြားထားခဲ့ပါတယ်။သနတ်သမားလူမျိုးနေဆဲဖြစ်တာမို့ဒီနေ့တောက်ကြမှာလဲလူဝစ်စတန်မျိုးကအစိုးရကြောင်းတွေကိုဒုတိယနေ့အဖြစ်ဆက်ပိတ်ထားမယ်လို့ပညာရေးမှူးချုပ်လန်ဂလေးစ်ကကြေညာပါတယ်။လူဝစ်စတန်မြို့မှာဘိုဒူးနေညာကဘိုးဝင်းဘိုလင်းကစားရုံနဲ့အရက်ဘားတစ်ခုတည်းကိုတနသမားအဖြစ်မတင်ကားသူရောဘတ်ကက်ဝင်ရောက်ပစ်ကတ်ခဲ့လို့18ယောက်သေဆုံးပြီး13ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ
ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့အမိန်လိုက်နာမှုမရှိတဲ့တပ်ဖွဲ့ဝင်တွေကိုရုရှားစစ်တပ်ဘက်ကကွပ်မျက်ခဲ့တဲ့အကြောင်းသတင်းတွေရရှိပါတယ်လို့အမေရိကန်အင်ဖြူတော်ကကြားသာပေးနေကထုတ်ပြန်ပြောဆိုလိုက်ပါတယ်။ယူကရိန်းစစ်ပွဲမှာစိတ်သက်ရေးရာအရာခိုင်မာမှုမရှိတဲ့တပ်ဖွဲ့ဝင်တွေကိုရုရှားဘက်ကကွပ်မျက်လိုက်တဲ့အကြောင်းခိုင်လုံတဲ့သတင်းတွေရပါတယ်လို့အင်ဖြူတော်လုံခြုံရေးကောင်စီပြောခွင့်ရဂျွန်ဂါဘီကပြောတာဖြစ်ပါတယ်။အမြောက်တပ်ကတပ်ဖွဲ့ဝင်တွေဟာအမိတ်မနာခဲ့ဘူးဆိုရင်တပ်ရင်းတစ်ခုလုံးကိုတေတံပေးမယ်ဆိုပြီးရုရှားတပ်မှမှုတွေကချင်းချောက်တဲ့အချက်လက်တွေကိုလည်းရရှိတယ်လို့သူကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မှတ်ချက်ပေးနိုင်မှုအမေရိကန်ပြည်ထောင်စုဆိုင်ရာရုရှားတန်ရုံးကို VOA ကအီးမေးလ်နဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့တစုံတရာအကြောင်းပြန်တာမရှိပါဘူး။မကြသေးခင်တုန်းကမှယူကရိန်းနိုင်ငံ Article မြို့နားကရုရှားတပ်ဖွဲ့ဝင်တချို့တေဆုံးမှုကတော့အမိတ်နာမခံတဲ့အတွက်ရုရှားဘက်ကကွပ်မျက်ခဲ့တာဖြစ်တယ်လို့အင်ဖြူတော်ကပြောပါတယ်။ဒီလိုမျိုးအော်တိုဘာလလေကလေးကယူကရိန်းနဲ့ရုရှားတို့ကြားမှာတိုက်ပွဲတွေဖြစ်နေချိန်မှာတော့ရုရှားတပ်တွေချုပ်နှိမ်ခဲ့တယ်လို့တပ်ဖွဲ့ဝင်တွေကိုအမိတ်ဖီဆန်သူတွေလည်းရှိတဲ့အကြောင်းယူကရိန်းစစ်တပ်ကပြောပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတင်ဆက်ပေးမဲ့သတင်းကတော့ဒီကနေ့မှာပဲညီနောင်မဟာမိတ်၃ဘွဲ့ဆစ်စင်ရေးတစ်တုံညာနှစ်ခွန်စတင်လိုက်တဲ့အကြောင်းဖြစ်ပါတယ်။ကိုကန်တအောင်နဲ့ရခိုင်တို့ပါဝင်တဲ့ညီနောင်မဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကဆစ်စင်ရေးတစ်တုံညာနှစ်ခွန်ကိုစတင်တဲ့အကြောင်းဒီကနေ့အော်တိုဘာလ28ရက်နေ့မှာကြေညာလိုက်ပါတယ်။ကြေညာပြီးမှပဲချင်းရွှေဟော်မြို့အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းကနေရာ၁၀နေရာကိုတပြိုင်တည်းထိုးဆစ်စင်တိုက်ခိုက်ပါတယ်။တရုတ်မြန်မာနယ်စပ်ကုံတွယ်ရေးရဲ့အဓိကလမ်းဖြစ်တဲ့လာရှိုမူဆယ်နဲ့လာရှိုချင်းရွှေဟော်လမ်းမတွေကိုလည်းရက်အကန့်အသတ်မရှိပိတ်လိုက်တဲ့အကြောင်းနဲ့တကယ်လို့ဖြတ်တန်းသွားတယ်ဆိုရင်ပြင်းထန်စွာအရေးယူမှာဖြစ်ကြောင်းကိုကန်တက်ကကြေညာပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါရှင်။
ကိုကန် MMDA တောင်းတီအန်လေရခိုင်အေတို့ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ကပြည်သူတွေကိုကာကွယ်ရေးမိမိတို့ဒေသကိုပုံမထိန်ချုပ်နိုင်ရေးစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုကိုကာကွယ်ရေးစစ်အာဏာရှင်စနစ်အမြင့်တက်ရေးနဲ့ကြားဖြင့်ခေါ်အွန်လိုင်းလိမ်လည်မှုများပပျောက်ရေးစတဲ့ရည်ရွယ်ချက်တွေနဲ့စစ်စင်ရေးတစ်တုံညာနှစ်ခုကိုစတင်ကြောင်းဒီကနေ့ရက်စွဲနဲ့ထုတ်ပြန်ပါတယ်ဒီလိုကြေညာပြီးတဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းဒေသအတော်များများမှာတိုက်ပွဲတွေစတင်ခဲ့တယ်လို့ညီနောင်မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တောင်တီအန်အလီအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒူးပုံမူကြီးတားအိုက်ကျော်ကပြောပါတယ
်။တိုက်ပွဲကတော့ဒီကတော့ဒီချင်းချင်းဟောဘက်မှာဖြစ်တဲ့ဒီတမ်ခမ်းမြို့နယ်ရဲ့ကျွန်တော်ဒီလာရှိမြို့နယ်ရဲ့အင်းဖြစ်ပေါ်လာတဲ့ဖြစ်တယ်။မနေ့ကတော့မိုးကိုမြို့နယ်နဲ့ကျွန်တော်ကတောင်ချိုမြို့နယ်ဘက်မှာဆက်ဖြစ်တယ်ပေါ့။ဒီလာရှိမှာဆိုရင်၃နေရာ၄နေရာလောက်ဆိုရှိတယ်။ဒီတမ်ခမ်းဘက်လည်း၄နေရာ၃နေရာလောက်ရှိတယ်။အလားတူဒီချင်းချင်းဟောလည်း၃နေရာလောက်ရှိတယ်ဆိုတော့အကြံဖြစ်လို့သိရတာပေါ့။ဒီနေရာတော့မသိရသေးဘူး။
ချင်းချင်းဟော်နဲ့လာရှိုဘက်တိုက်ပွဲတွေမှာစစ်ကောင်စီကဂျက်တိုက်လေရင်စစ်ရဟန်းရင်တွေနဲ့တိုက်ခိုက်တာတွေရှိကြောင်းလည်းပြောပါတယ်။ဒီနေ့မနက်ပိုင်းမှာတော့ချင်းချင်းဟော်မြို့ကိုကိုကန့် MNDA ကတင်းယူတိုက်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ဒူပုံမူကြီးတာအိကျော်ကတော့အသေးစိတ်မသိရသေးဘူးလို့ပြောပါတယ
်။ချင်းချင်းဟော်ဘက်ကတော့ကျွန်တော်တို့မသိရသေးဘူးဒီစခန်းအနေနဲ့ကတော့မနေ့ကတော့ အာနောင်ရှင်မြို့နယ်ထက်ကဒီတန်ဘူအကြီးရောမှရှိတဲ့တပ်စခန်းတစ်ခုဟိုအသိပေးရလာလို့ရှိတဲ့ဒီနဲ့မနေ့မှာတော့အာဒီနမ်ခမ်းမြို့နယ်အဘယ်မှာရှိတဲ့73ပိုင်းတာဝါတိုင်းစခန်းပေါ့အာအမတ်မီယာတင်းကြီးရတော့ရှိတယ်အာကျွန်တော်အဲ့လိုဆိုအာကျွန်တော်အပြည့်စုံမရသေးဘူ
းဒီစခန်းလေးဟာအဓိကတန်တီအန်အယ်တက်ကသင်းယူခဲ့တဲ့စခန်းလေးဖြစ်ပါတယ်ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကချင်းရှီရော၊ကွန်းလုံ၊မုံကို၊လာရှိုး၊နန်ကျွမ်းမြို့အခြေစိုက်စစ်ကောင်စီရဲ့တပ်စခန်းတွေကိုဒီနေ့မနက်9နာရီလောက်မှတိုက်ခိုက်ခဲ့ကြောင်းကိုကန် MNDA တပ်ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချမ်းမြောက်ဒေသတိုက်ပွဲတွေအတွင်းရဲတပ်ဖွဲ့ဝင်နဲ့ပြည်သူစစ်တချို့ကြာဆုံးခဲ့တယ်လို့အတည်ပြုပါတယ်။
အဲဒီမှာတော့ကျွန်တော်တို့ဒီထောင်စိတ်နေရာမှာတော့ရဲတပ်ဖွဲ့ဝင်တွေဒီသစ်တွေကြာဆုံးကြတာရှိတယ်။အဘဘက်မှာလည်းရဲတပ်ဖွဲ့နဲ့ဒီသစ်တွေကြာဆုံးကြတာရှိတယ်။အဲပြီးရင်ကျွန်တော်ချင်းရွှေဟော်မြို့ထဲကိုဝင်ပြီးတော့ကြာရခင်ပုတ်ကန်ဒေတာရဲခေါင်းဆောင်ဖြစ်တဲ့ဥပယ်ဆောက်ချင်းရဲ့ဟိုတယ်ကိုဝင်သွားတာရှိတယ်။ဝင်သွားပြောကြာအဲ့ဒီကဟိုတယ်ဝန်ထမ်းတွေနဲ့ရဲသားတွေကိုလန်တစ်ဘက်ကိုဖမ်းဆီးခေါ်ဆောင်သွားတာရှိတယ
်။နောက်ကရဲ့နောက်ဖက်မှာလည်းတိုက်ပွဲဖြစ်ပွားနေတာမှာစစ်သက်စခန်းတွေမကြပေမဲ့ရဲတပ်ဖွဲ့ဝင်နဲ့ပြည်သူစစ်စခန်းတစ်ခုကျသွားတယ်လို့လည်းစစ်ကောင်စီပြောခွင့်ရကပြောပါတယ်။ချင်းရွှေဟော်နဲ့ကုန်းလုံဘက်မှာ MMDA ကတိုက်ခိုက်နေပြီးတော့လာရှိုးသိမ့်ဒီဘက်မှာတော့ TNLA နဲ့ AA ပူးပေါင်းတပ်တွေကတိုက်ခိုက်နေတာဖြစ်တယ်လို့လည်းပြောပါတယ်ဒီနေ့တိုက်ပွဲတွေအကြောင်းကိုမေးဖို့ကိုကန့်တိုင်းသားလက်နက်ကိုင် MMDA ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကိုကန့်ဒေသခံတဦးကတော့ချင်းရွှေဟော်ကို MMDA ကသိမ့်ယူလိုက်တယ်လို့လောက်ကင်ဘက်မှာလည်းအခြေအနေကရှုပ်ထွေးနေကြောင်းအခုလို့ပြောပါတယ
်ချင်းရွှေဟော်မျိုးကတိတိကျကျကုန်းမှာပေါ့ကဲကုန်းလုံးလေးမှာဖြစ်တာဟုတ်တော့လက်တဲ့ကြီးရောလက်နက်ကြီးရောကိလို့ဒီလိုတော့ဝင်တယ်မင်းဒီဘယ်ရောပါတော့ကြည့်ရပြီခေတ္တကအပေါ်လုံးစခန်းလေးအပေါ်လုံးဝင်သွားတော့ညတင်ရတယ်ဖြစ်တယ်ပေါ့။ဖောင်းစိတ်တော့ပြုတ်ပြတ်ထွက်တဲ့စစ်စီးကြီးပေါ့။ဝါဝါကွာသူကဒီကတည်းကနဲ့ခရရကိုပစ္စည်းတွေစစ်စီးတဲ့ထိတ်အဲ့ဒါကိုလည်းဝင်သွားတော့ပြောတယ်တော့။ရှင်းရမလားခုပြေကုန်အခုလောက်ကလည်းမြူလေးလေးအပေါ်လုံးလဲလို့ဒီတခါကျပြေကုန်။အခုလောက်ကမြူလေးလေးရိုးရိုးဖြစ်နေအခုလက်ရှိ
တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်အရှေ့ပိုင်းဖောင်းဆိုင်ဘက်မှာလည်းဒီနေ့တနေ့လုံးနီးပါးလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းမုံကိုဒေသခံတို့ကပြောပါတယ်
မမကြီးသုံးနိုင်ခွဲပြစတာဗျာသူချင်းပြမမကြီးကိုတင်နေတော့မယ်ဗျာခေါင်းချန်ဆောင်တယ်တော့
ဘုံကိုဒေသခံတွေဟာနေရင်ပြတ်မတ်မထွက်ပဲလုံခြုံရနေရာမှာနေထိုင်နေကြတယ်လို့လည်းပြောပါတယ်။လာရှိုးဘက်မှာတော့ဒီမနက်၄နာရီလောက်မှာလာရှိုးမြို့အရှင်းမြောက်ဘက်ပိုင်းကတပ်စခန်းတွေကိုတိုက်ခိုက်ခဲ့သလိုအေရှာဝေါတိုးဂိတ်ကိုလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိတယ်လို့ဒေသခံတယောက်ကပြောပါတယ်။ချမ်းပြည်နယ်မြောက်ပိုင်းမှာနေရာအနက်တိုက်ပွဲတွေဖြစ်ပွားနေစဉ်အတွင်းလက်နက်ကြီးကျတာကြောင့်နန်ခမ်းမြို့နယ်မှာကလေးငယ်တအူသေဆုံးခဲ့သလိုကိုခိုင်မြို့နယ်မှာကလေးတအူနဲ့အမျိုးသမီးတအူသေဆုံးခဲ့ပါတယ်။လောလောဆယ်မှာတော့လာရှိုးချင်းရွှေရော်လမ်းနဲ့လာရှိုးမူဆယ်လမ်းဟာအသွာလာရက်ဆိုင်နေပြီးတော့နေဆက်ကုံသွဲကြီးလည်းရက်တက်နေသလိုလာရှိုးလေစိတ်ကိုလည်းယာယီပိတ်ထားလိုက်ပြီးဖြစ်ပါတယ်။လောက်ကိုင်းနဲ့ချင်းရွှေရော်ပါဝင်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဟာတချိန်ကကိုကန့် MMDA တပ်ဖွဲ့ကထိန်းချုပ်ထားတဲ့ဒေသဖြစ်ပါတယ်။2009ခုနှစ်မှာမူရစီနဲ့လက်နက်ဆက်ရုံတွေကိုရှင်းလင်းဖို့ဆိုပြီးတော့မြန်မာစစ်တပ်က MMDA ကိုတိုက်ထုတ်ခဲ့သလို2015မှာတော့ MMDA ကပြန်လည်ထိုးစစ်ဆင်ခဲ့တာကြောင့်တလားကြော်ကြတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ခဲ့ပူပါတယ်ခင်ဗျာ
ဒါကတော့ညီနောင်မဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့ရဲ့စစ်စင်ရေး1320ကိုဒီကနေ့စတင်တဲ့အကြောင်းသတင်းကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီတိုက်ပွဲကြောင့်ချင်းရွှေဟော်နဲ့လောက်ကင်ဘက်ကလုံခြုံရေးအခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးကြပါတယ်ဆီယနာရှင်အမြင့်ပြည့်ရေးနဲ့တရုတ်မြန်မာနယ်စပ်အပါဝင်မြန်မာတနိုင်ငံလုံးမှာကျယ်ပြန့်နေတဲ့အွန်လိုင်းလောင်းကစားလိမ်လည်မှုတွေပပျောက်ရေးအတွက်မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကတရုတ်မြန်မာနယ်စပ်အဓိကနေရာတချို့ကိုဒီကနေ့အောက်တိုဘာလ28ရက်နေ့ကစတိုက်ခိုက်ခဲ့တဲ့ထဲမှာတော့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမြို့တွေလည်းပါဝင်ပါတယ်ဒီကနေ့နေ့လယ်ပိုင်းအဲ့ဒီဘက်မှာဖြစ်နေတဲ့လုံခြုံရေးအခြေအနေတွေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါမယ
်တရုတ်အွန်လိုင်းရာဇဝတ်လုပ်ငန်းတွေကိုအကာအကွယ်ပေးနေတဲ့မြန်မာစစ်ကောင်စီနဲ့တူလက်အောက်ခံပြည်သူစစ်တွေကြီးစိုးတဲ့တရုတ်မြန်မာနယ်စပ်ကအဓိကနေရာတချို့ကိုမြောက်ပိုင်းမဟာမိတ်၃ဘွဲ့ကဒီကနေ့တောက်ကြနေမနက်အစောပိုင်းကတကြိမ်နဲ့ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတခုဖြစ်တဲ့ချင်းရွှေဟော်မျိုးကအကောက်ခွန်ဂိတ်တစ်ခုကိုကိုကန့်တိုင်းရင်းသားလက်နက်ကိုင် MDAA ကဒီနေ့မနက်အစောပိုင်းမှာပဲတိုက်ခိုက်ခဲ့ပြီးမျိုးကိုလည်းထိန်းချုပ်ထားတယ်လို့ဒေသခံတချို့က VOA ကိုပြောပါရယ်မနက်7နာရီလောက်မှာတော့ကိုကန့်ဒေသလောက်ကိုင်မျိုးနာကိုမဟာမိတ်ပူးပေါင်းတပ်ဖွဲ့ရောက်လာတယ်လို့လည်းပြောပါရယ်လောက်ကိုင်မျိုးထဲမှာတော့စစ်ကောင်စီလက်အောက်ခံလက်နက်ကိုင်ပြည်သူစစ်တွေလုံခြုံရေးယူထားတယ်လို့လည်းဒေသခံတူက VOA ကိုပြောပါရယ်
ဒီလိုလိုပဲတော့မြေရင်းမှာတော့အုံမျိုးရှိစစ်စစ်ပေါ့နော်။ဆန်ကြီးလည်းအကုန်လုံးပြေးထားတယ်ပေါ့နော်။ဒီ
နောက်ကျစီးပွားရေးကြတော့ဘယ်လိုဖြစ်လာလဲ။နောက်ကျွန်တော်တို့လောက်ကနားရီတော့လူးနေပေါ့နော်။ရှိရှိတော့ကလည်းပဲ။အခုနဲ့လူးလူးရကျွန်တော်လည်းဒီလိုလိုရတော့ကျွန်တော်တို့ဒီအဲကြီးကြီးဆက်တယ်ပေါ့နော်။ကြီးကြီးဆက်တယ်အခုကြီးကြီးဆက်တယ်ပေါ့နော်။အဲ့လေးကတူအပြင်းထဲမှာရှိနေပြီပေါ့ဟုတ်။ဒီဘာလည်းမောင်းနေဒီမှာဒီကြံမရှိဘူးဒါကလည်းမျိုးရလည်းပြည်ဒီဘာလည်းလည်းတော့ဘာမှမရှိဘူးအဲ့ဒါကအာကျွန်တော်ပါစီဘူးရောကြာချမ်းဖို့လင်ကုန်လေးအဲ့ဒါလည်းများတာပေါ့နော်အဲ့ဒါမရှိဘူးဒီတော့လောကမျိုးရတယ်ဘာမှလောစားလို့များတယ်လို့ဖြစ်သွားမှာပေါ့နော်အဲ့လို
မူဆယ်ကုခိုင်လာရှိုးစတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာလည်းဒီကနေ့တပြိုင်တည်းဆိုသလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လာရှိုးဟိုပိတ်တိုးဂိတ်မှာဒီကနေ့မနက်6နာရီလောက်မှာပစ်ခတ်မှုတွေရှိပြီးလူထိခိုက်ဒေဆုံးမှုတွေရှိတယ်လို့လည်းရှမ်းပြည်နယ်မြောက်ပိုင်းကလူမှုကူညီအဖွဲ့တစ်ခုက VOA ကိုပြောပါတယ
်ကျွန်တော်တို့ဒီမှာဒီမိဆွဲထုတ်နေလို့လေဘုံဖြစ်ဆောင်လို့ပေါ့ဒါပေမဲ့ကျွန်တော်ခံရရတဲ့ဒီမှာဒီပါရီရောကျွန်တော်တို့ပြုနေရတယ်ဒါပေမဲ့နှစ်ယောက်ကတော့ကျွန်တော်တို့ဖိအုံကိုပူထားတယ်ဒါပေမဲ့ပြင်းထန်တိုင်းရတော့မဟုတ်ဘူးပြတာရှိပစ်ရှိဘက်က
ဒီအစိုးရဟာအွန်လိုင်းရာဇဝတ်မှုတွေကိုပြက်ပြက်သားသားရှင်းလင်းသွားမယ်လို့ကြေညာပြီးတဲ့နောက်မှာမြန်မာစစ်ကောင်စီ UWSA ဝနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကတာဝန်ရှိသူတွေကိုပူပေါင်းဖို့တိုက်တွန်းနေပါတယ်မြန်မာနိုင်ငံတွေကအွန်လိုင်းငွေလိမ်ဂိုင်းတွေမှာအလုပ်လုပ်နေသူ 9,000 ထက်မနည်းကိုလည်းဖမ်းမိခဲ့တယ်လို့တရုတ်အစိုးရဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ညီနောင်မဟာမိတ်အဖွဲ့ရဲ့တပြိုင်နက်တည်းတိုက်ခိုက်မှုအပြီးမှာလုံခြုံရေးအခြေအနေကိုကိုငင်းညာကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်တည်းပါပဲဒီလိုတိုက်ခိုက်တဲ့အပေါ်မှာစစ်ကောင်စီဘက်ကတုံ့ပြန်ချက်ကိုလည်းတင်ပြပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီနဲ့တပ်ဆိုင်တဲ့နေရာတွေကိုကိုကန့်တအောင်းနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကတိုက်ခိုက်တာကတော့အဲ့ဒီတပ်ဖွဲ့တွေနဲ့ပတ်သက်တဲ့လောင်းကစားမှုတွေကိုစစ်တပ်ကနေဖမ်းဆီးခဲ့လို့ဖြစ်ပါတယ်လို့စစ်ကောင်စီဘက်ကတုံ့ပြန်ပါတယ်။ဒီကနေ့တိုက်ပွဲတွေအတွင်းမှာရဲတပ်ဖွဲ့ဝင်တွေနဲ့ပြည်သူစစ်တပ်ဖွဲ့ဝင်တချို့တေဆုံးခဲ့တယ်ဆိုတော့ကိုလည်းစစ်ကောင်စီပြောခွင့်ရက VOA ကိုအတည်ပြုပါတယ်။တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုမတ်နေခါဆက်သွယ်မေးမြန်းထားပါတယ်။
ဟုတ်ကဲ့ဒီရှမ်းမြောက်မှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့မေးချင်တာပါရှင်။အခုကျွန်တော်တို့ကြားတော့ကချင်းရွှေဟောကြသွားတယ်လို့လည်းပြောရဲနောက်တစ်ခုကနေရာခုနှစ်နေရာမှာဒီညီနောင်သုံးဘွဲကဝင်တိုက်တယ်ဆိုတဲ့ဥစ္စာမျိုးတွေလည်းပြောရဲဒီပေါ်မှာဗိုလ်ချုပ်တို့ဘက်ကဘယ်လိုများဟိုတုံ့ပြန်ကြမှာလဲရှင်
။ဒီနေ့မနေ့ပိုင်းမှာကျွန်တော်ချင်းရွှေဟောရဲ့လောက်ကန်ရဲ့နောက်ဆက်ကန်ဒီသိန်းဒီနားလေးတဝိုက်ကဲလာရှူရဲ့အရှိတ်ချိုင်းရဲ့မှာတော့တို့ဒါတိုက်ပွဲဖြစ်စဉ်ဖြစ်ပါကြတာရှိတယ်။အဲချင်းရွှေဟောမှာကတော့ကျွန်တော်တို့ဒါချင်းရှူအော်နာလေးမှာရှိတဲ့ဖောင်စိတ်နေရာပေါ့ဖောင်စိတ်ကျွန်တော်တို့ဒါနေသားကုံတွေခွင့်ထားတဲ့နေရာရဲ့အပြီးရင်တော့ဒီအပေါ်ဘက်မှာရှိတဲ့တာပါတရားနေရာတွေတိုက်ခိုက်ကြတာရှိတယ်အဲအဲ့ဒီမှာတော့ကျွန်တော်တို့ဒီဖောင်စိတ်နေရာမှာတော့ရဲတပ်ဖွဲ့ဝင်တွေနဲ့ပြည်သူစစ်ကြောဆုံးကြတာရှိတယ်ဒါဘာပဲမှာလဲရဲတပ်ဖွဲ့ဝင်နဲ့ပြည်သူစစ်တွေကြောဆုံးကြတာရှိတယ်အဲပြီးရင်ကျွန်တော်တို့ချင်းရွှေဟော်မျိုးတွေဝင်ပြီးတော့ကြာရခင်ကိုကန့်ဒီတော့ရခေါင်းဆောင်ဖြစ်တဲ့ဥပယ်ဆောက်ချိန်ရဟိုတယ်ကိုဝင်သွားတာရှိတယ်ဝင်သွားတော့ကြာအဲ့ဒီကဟိုတယ်ဝန်ထမ်းတွေနဲ့ရသားတွေကိုလန်တစ်ဘက်ကိုဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လန်တစ်ဆိုတာတော့ကျွန်တော်တို့ဒါဝအထူးဒေသဖြစ်တယ်ဝအထူးဒေသနဲ့ထဲကိုခေါ်သွားတာရှိတယ်ဒီကတော့ဒီရသားတွေကိုပြန်လုပ်ပေးဖို့တော့ဝဒါဒေသကိုကျွန်တော်ဒါဆက်သွယ်ပြီးပြန်လုပ်ပေးဖို့တောင်းဆိုလေရှိတယ်အပြီးရတော့ကျွန်တော်တို့ဒီလောက်ကန်ရဲ့အနောက်ဘက်မှာလည်းတပ်ပွဲဖြစ်ပါကြတာရှိတယ်။ဒီတမရော့စခန်းနေနေတဲ့ကတော့ကြာဆုံးခဲ့တယ်မရှိဘူး။လုံခြုံရေးယူနေတဲ့ရဲတပ်ဖွဲ့ဝင်ကြီးကြီးစစ်အခန်းနှစ်ခုလောက်ကျွန်တော်ကြာဆုံးခဲ့တာရှိတယ်။ဒီလောက်ကန်ရဲ့ကျွန်တော်တို့ချင်းရွှေဟော်ရဲ့ကွန်လုံဘက်မှာတော့ကွန်လုံရှေ့ဘက်ချမ်းဘက်မှာတော့ကျွန်တော်တို့ MNT အဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်တယ်။ဒီဒီတဝိုင်းနဲ့လာရှူရှေ့ပံပါရှိတဲ့ဒီလုံလုံရေးနေရာတချို့ကိုတော့ ENL နဲ့ AE နဲ့ပူးပေါင်းတိုက်ခိုက်ခဲ့တယ်ဆိုတာတင်ဆိုရရှိခဲ့တယ်။တမ်ရော့စခန်းဒီချောက်ဆုံးကြတော့မရှိသေးဘူး။အခုတော့ကျမှာတော့ချင်းရွှေဟော်နဲ့ကွန်လုံရဲ့ဓာတ်ထဲမှာရှိတဲ့ဒါတရားသူလမ်းမကြီးနေရာဒီတချို့နေရာတွေမှာ EMD အဖွဲ့တွေဝင်ရောက်နေတယ်ဆိုတော့ပြရတယ်အခုချိန်ထိကတော့ကျွန်တော်ချင်းရွှေဟော်နဲ့ဒီလောက်ကနေနောက်ဖက်ချမ်းမှာတော့ဒါတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာဖြစ်တယ
်အဲ့တော့လက်ရှိဒီလိုမျိုးတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်မှာကောဗိုလ်ချုပ်ဘက်ကဘယ်လိုသဘောထားမျိုးရှိပါလဲရှင
်ကျွန်တော်အနေနဲ့ကအဲ့ ကဒေတာကင်းရင်အေဂျင်ကိုတရုတ်နိုင်ငံနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်လျက်ရှိတယ်။ BND MND အနေနဲ့ကရေစကန်ကတော့2015ဖေဖော်ဝါရီလလောက်မှာလောက်ကိုင်းမှာဒီလိုမျိုးဆောင်ရွက်ခဲ့တာမျိုးရှိတယ်။ဆောင်ရွက်ခဲ့တာမျိုးရှိပြီးခုအချိန်မှာလည်းနောက်ကတစ်ချိန်ဆောင်ရွက်လာတာမျိုးပဲဖြစ်တယ်။ကျွန်တော်တို့အနေနဲ့ကလည်းသချင်းရွှေခေါ်တဲ့နေသဒေတာမျိုးဖြစ်တဲ့အတွက်လုံခြုံရေးရလောက်ကကိုင်းရတာကန့်သတ်ချက်တွေရောရှိတယ်။ဆိုတော့ကျွန်တော်တို့အခြေအနေကိုပြန်လည်ထိန်းချုပ်နိုင်အောင်ဆောင်ရွက်လျက်ရှိတယ်။ချင်းချောမှာရှိတယ်ကျွန်တော်တပ်စခန်းနေရှိတယ်တပ်စခန်းနေနေကတော့ကြာဆုံးခြင်းမရှိဘူးသို့တော့ခုချိန်ကြီးတော့ဒီတိုက်ပွဲဖြစ်ပွားနေတယ်ဖြစ်တယ်ကျွန်တော်ပြောဆိုရတော့လက်စားဒေတာတည်ငြိမ်အကြံရေးအတွက်တရုတ်နဲ့မြန်မာနဲ့အထံပူးပေါင်းဆောင်ရွက်နေချိန်မှာဒီလိုပေါင်းများသူများအနေနဲ့ဒါလာရောက်ဒါတိုက်ခိုက်ခြင်းပဲဖြစ်တယ
်အဲ့တော့ဒီအဖွဲ့တွေနဲ့ငြိမ်းချမ်းရေးကိစ္စဆောင်ရွက်နေတဲ့ချိန်ဒီကတော့ဘယ်လိုများဆက်ဖြစ်သွားမလဲရှင
်ကျွန်တော်အနေနဲ့ကဒီငြိမ်းချမ်းရေးမှာလည်းအားလုံးကိုကံကံတည်သားဖြစ်တယ်။သို့တော်ဒီအဖွဲ့ဒီအနေနဲ့ကဒီတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးတရုတ်မြန်မာဒီနယ်စပ်ဒေသကုံတွယ်ကုံတွယ်ရေးကိုအဓိကထားပြီးတိုက်ခိုက်လာတာလို့မြင်တယ်။နောက်တစ်ခုကတော့ဒီရပ်ပိုင်းအတွင်းမှာကျွန်တော်တို့အနေနဲ့ဒီအွန်လိုင်းကနေငွေလိမ်နဲ့လောင်းကစားမှုလုပ်နေတဲ့အွန်လိုင်းကနေကျွန်တော်တို့ဒါမတရားမှုတွေဆောင်ရွက်နေတဲ့ဒါအဖွဲ့တွေကိုဒီရုပ်မြန်မာနိုင်ငံပူပေါင်းပြီးတော့အထူးသစ်စင်ရေးတရားနဲ့ဆောင်ရွက်ခဲ့တာဖြစ်တယ်။ဆောင်ရွက်ခဲ့တဲ့အချိန်မှာဒီ MND တို့ပြီးရင်ဒီ DNL တို့ရဲ့တချို့သောဘောနော်ပေါင်းကစားမှုတွေကိုကျွန်တော်တို့ဖန်ဆီးရမိတာရှိတယ်။ဒီကိစ္စတွေနဲ့လည်းဆက်ဆက်နေနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ
်။ဒါကတော့ညီနောင်မဟာမိတ်အဖွဲ့၃ဖွဲ့ရဲ့တိုက်ခိုက်မှုအပေါ်ကိုစစ်ကောင်စီရဲ့တုံ့ပြန်ချက်VOA ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲဒီလိုရှမ်းမြောက်မှာတိုက်ခိုက်မှုတွေဖြစ်နေချိန်မှာပဲကရင်ဘက်မှာလည်း KNL ပူးပေါင်းတပ်တွေဘက်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသား၃ဖွဲ့ကနေထိုးစစ်ဆင်တိုက်နေတဲ့အချိန်ထဲမှာပဲကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကျုံတိုးမြို့နယ်တွေမှာလည်းကရင်မျိုးသားလူမျိုးရေးတပ်မတော် KLL PDF ပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီရဲ့ဌာနဆိုင်ရာရုံးတွေကိုမိရှို့ခဲ့ပါတယ်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေသလိုမြဝတီဖအံမော်လမြိုင်အထိလည်းကားလန်းတွေယာယီပိတ်ထားပါတယ် VOA သတင်းတော့မတ်အေးအေးမှသတင်းပေးပို့ထားပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီပြစ်မှတ်10ခုထက်မနည်းကိုညီနောင်မဟာမိတ်တိုင်းရင်းသားလက်နက်ကိုင်၃ဘွဲ့ကအငိုက်ဖမ်းပြီးတော့တိုက်ခိုက်ခဲ့ချိန်တောင်ပိုင်းကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကျုံတိုးမြို့နယ်တွေမှာလည်းကရင်မျိုးသားလူမျိုးရေးတပ်မတော် KNL PDF ပူးပေါင်းတပ်တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်ခဲ့ပါတယ်ပြင်းထန်တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီရဲ့လက်အောက်ခံဆာယဖရုံးနဲ့ရဲတရင်တပ်ဖွဲ့ရုံးနေမီးလောင်ပျက်စီးသွားခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးက VOA ကိုအခုလိုပြောပါတယ်
မြူရင်းတိုက်ပွဲဖြစ်တာပေါ့နော်မြူရင်းတိုက်ပွဲမှာကင်းတန်နေတဲ့ကျွန်တော် PDF ပူပေါင်းတပ်ဖွဲ့တွေတော့တပ်ဖွဲ့ဖြစ်တော့ကျွန်တော်စာရဖရုံးရယ် SP ရုံးရယ်ကျွန်တော်ရှို့ဆက်စီးခဲ့တယ်တိုက်ပွဲတော့နည်းနည်းကြီးတယ်ပြောနေထိုင်တဲ့ရက်ကွက်လူတို့တွေကတော့ဒီစာရဖုံးကြီးကြောင်းအချို့ကလည်းမိအောင်ဝန်ပုံကိုချင်းတူပြီးတော့နေနေကြရတာပေါ့မြူရင်းကတော့တွာလာမရှိဘူးဖြစ်တော့ဖြစ်သွားတယ်အဲခန့်လိုက်ရ69နေဘူးကန်ကောင်းကနေပြီးတော့နည်းနည်းကြီးနဲ့ဆက်ရက်ပြတ်တယ်
ကော့ကရိတ်မြို့ရင်းမြို့ပြင်မှာနှစ်ဖက်တိုက်ပွဲတွေဒီကနေ့တောက်ကြနေမနက်ကနေနေ့လယ်ပိုင်းအထိရှိခဲ့ပါတယ်စစ်ကောင်စီဘက်ကတိုက်ဆုံသူဖမ်းမိထားသူတွေရှိကြောင်းနဲ့လက်နက်ခဲယမ်းတွေတင်စီရမိထားတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်နှစ်ဖက်တိုက်ပွဲတွေပြင်းထန်တဲ့အတွက်မြဝတီမြို့ကနေဖအံမော်လမြိုင်အထိကားလမ်းတွေလည်းပိတ်ထားပြီးကားတွေလမ်းမှာရပ်နားထားရတယ်ဆိုပြီးကုန်သည်တဦးကလည်းပြောပါတယ်အဲ
မနက်9:00ကစလာတယ်9:00ကမနက်9:00ကစတော့လာအဲ့ကျပြတော့အခုတော့အဲ့ဒါတော့တောင်းမတောင်းဝင်လာကော့ကရိတ်မှာတော့ကော့ကရိတ်မှာတော့ဆက်နေသွားပြီတောင်းနှောင်းဝင်လာပြီးလိုက်ရှင်းတယ်အဲဟိုက9တိုင်းနဲ့9တိုင်းဆိုတော့ကျွန်တော်ဒီဂျိုးကြားရမှာတုံတုံနဲ့ကော့ကရိတ်ကြားပေါ့အဲ့ဒီမှာတော့ဆက်ကားလေးပြတာလေ
ကော့ကရိတ်ကော့နွဲ့9တိုင်းကြာင်းကျုံတို့ကြားကလေးမော်လမြိုင်အထိလမ်းနေပိတ်နေပြီးခကြီးသွားပြည်သူတွေနဲ့ကုန်တယ်တွေကလည်းပြစ်ခတ်မှုတွေကြောင့်စိုးရိမ်နေကြပြီးလမ်းနေမှာပဲကားတွေရပ်နားထားရတယ်လို့လည်းပြောပါတယ်ကော့ကရိတ်မြို့တိုက်ပွဲတွေအတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်ဒေသခံတွေလည်းထိခိုက်မှုတွေရှိခဲ့တယ်ဆိုပြီးသိရပေမဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။ကော့ကရိတ်မြို့နယ်အရှိကျန်းစင်ကုန်းကျေးရွာနဲ့ဒဇန်ကူးကျေးရွာအနီးမှာအော်တိုဘာလ24ရက်နေ့ကလည်းစစ်ကောင်စီရဲ့တပ်မလေးလေးလက်အောက်ခံခမရ209တပ်မ22လက်အောက်ခံခမရ137ခလရ237တို့နဲ့လည်းတိုက်ပွဲတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကခမရ 209တိုက်ရဲမှုအပါအဝင်12ဦးသေဆုံးပြီးထိခိုက်ဒဏ်ရာရသူ10ဦးလောက်ရှိခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းထိခိုက်ဒဏ်ရာရသူတချို့ရှိခဲ့တယ်ဆိုပြီး KNU ကလည်းသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲမှာတော့စစ်ကောင်စီဘက်ကကော့ကရိတ်မြို့နယ်စင်ကုန်းမောင်းမရွာတဲ့ကမိုင်ကုန်းရွာတဲ့နေရာတွေကို3ချိန်4ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ရှင်
မအေးအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင
် VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2023ခုနှစ်အောက်တိုဘာလ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းညာရီဘက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုတဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းတစ်ခုမှာမွေးဖွားကြီးပြင်းခဲ့ပြီးတော့ဥရောပနိုင်ငံတစ်ခုဖြစ်တဲ့ဖင်လန်နိုင်ငံရဲ့အလှမယ်စင်မြင့်ထက်မှာနေရာတစ်ခုရနိုင်မှုအချိန်နှင့်ပေးပြီးတော့ရုပ်ပိုင်းစိတ်ပိုင်းကြန့်ခိုင်အောင်လို့အများကြီးအားထုတ်ကြိုးပမ်းခဲ့ရပါတယ်လို့ဖင်လန်နိုင်ငံရဲ့ဒီနှစ်2023ခုနှစ်အလှမယ်ပြိုင်ပွဲမှာစကားတင်10ဦးစီးရင်ဝင်ခဲ့တဲ့မတ်ဆန်းညာဦးက VOA မြန်မာပိုင်းကိုပြောပါတယ်ဒီပြိုင်ပွဲကသူ့အတွက်ကိုကိုကိုယုံကြည်မှုရှိအောင်အများကြီးပြောင်းလဲပေးနိုင်ခဲ့တယ်လို့မြမအရေးကိုလည်းဖင်လန်နိုင်ငံသူနိုင်ငံသားတွေပို့ပြီးတော့မှသိလာအောင်လို့သူ့ကြိုးပမ်းနိုင်ခဲ့တယ်လို့ပြောပါတယ်ဒုက္ခသည်စခန်းကနေအလှမယ်စင်မြင့်ထက်ကိုအရောက်တက်လန်းနိုင်ခဲ့တဲ့မဆန်းညာဦးရဲ့အတွေ့အကြုံတချို့ကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
မင်္ဂလာပါအခုလိုမျိုး VOA ရဲ့ဒီအမျိုးသမီးကဏ္ဍမှာပါဝင်ပြီးတော့အချိန်ပေးပြီးတော့အခုလိုမေးမြန်းဝင်ပြတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်
။မင်္ဂလာပါအမ။ကျွန်တော်အင်တာဗျူးလုပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်
။ဟုတ်ကဲ့ပါရှင်။မဆမ်းရဦးကဒါဖင်လန်နိုင်ငံမှာဒီ2023ခုနှစ်အတွက်အလှမယ်ပြိုင်ပွဲမှာပေါ့နော်ဝင်ပြိုင်ရင်းနဲ့စကားတင်စိတ်ဦးစည်ရင်းမှာပါဝင်ခဲ့တဲ့လူတစ်ယောက်ပေါ့နော်အခုကဒီနိုင်ငံမှာမွေးဖွားကြီးပြင်းခဲ့တာမဟုတ်ပေမဲ့လို့အခုလိုမျိုးဖင်လန်နိုင်ငံရဲ့အလှမယ်ပြိုင်ပွဲစကားတင်စိတ်ယောက်စည်ရင်းထိပါဝင်ခဲ့တဲ့အတွက်လည်းဒါ congratulations ပါဒါမြန်မာနိုင်ငံအမျိုးသမီးတစ်ယောက်အနေနဲ့ဂုဏ်ယူပါတယ်ရှင
် Thank you ပါမ
โอเคကျွန်တော်တည်တာဘလောက်ကမဆမ်းမြဦးကဒါဖင်လန်ကိုငင်းဘဝမှာတော့ရောက်ခဲ့တယ်ဆိုတော့ဒါအကျဉ်းချင်းသိတယ်ပေါ့နော်ကျွန်တော်အချင်းချုပ်လေးအနေနဲ့ပေါ့နော်ဒီလိုဖင်လန်နိုင်ငံကိုဘလို့ရောက်သွားခဲ့တယ်လဲမိသားစုနဲ့ဆိုတာမျိုးလေးကိုအနေအချင်းပေါ့အရင်ဆုံးအချင်းချုပ်ပြောပြပေးပါလား
ဟုတ်ညီမရဲ့အမိဘတွေကသူတို့မြန်မာပြည်ကသူတို့မြန်မာနိုင်ငံမှာမွေးတယ်သူတို့ကဟိုစားအဖေကကြားအမေကကြီးသူတို့ကလွယ်ကွာနေကြားပြင်နေကနေထွက်လာတယ်အစ်စ်ကြောက်သူတို့အဲ့ကနေထွက်လာတယ် and သူတို့ထိုင်းမြန်မာနယ်စမှာအဲ့မှာအခြေချခဲ့ရယ်ပြီးတော့မှကျွန်မအဲ့မှာမွေးခဲ့တယ်အသက်7နှစ်ထိကွေနီဒုက္ခသည်စခါမှနေခဲ့ရယ်ကျွန်မရဲ့အသက်7နှစ်ရှိတဲ့အချိန်မှာကျွန်မတို့ UN ကနေတစ်စစ်ဖင်လာကိုရောက်လာခွေ့ရခဲ့တယ်
ကျတော့အသက်7နှစ်ကနေပြီးတော့ဖင်လန်နိုင်ငံမှာနေပြီးတော့မှအဲ့ဒီမှာပဲကြီးပြင်းခဲ့တာပေါ့နော်ဆိုတော့အခုလို့ဒီအလှမယ်စင်မြင့်ဆိုတာလူတွေရှေ့ကိုထွက်ပြီးတော့မှဒီအများရှေ့မှာဟိုအလုပ်ရတဲ့အလုပ်မျိုးပေါ့နော်ဆိုတော့ဒုက္ခသည်စခန်းမှာမွေးလာတဲ့ဆိုပေမဲ့လည်းကိုကဒီလိုနေရာတစ်ခုရောက်အောင်ဘလို့အားစိုက်ကြိုးပမ်းခဲ့ရပဲ
Yeah ပြောရလို့ရှိဒီကျွန်မဒီချိန်နေတိရောက်ရာမလွယ်ခဲ့ဘူးလေ it was ကျမတက်မလွယ်ခဲ့ဘူးဘာဖြစ်လို့ဆိုတော့ကျမဟိုစားသူများနဲ့နိုင်ရှည်လို့ရှိကျမဒုက္ခတွေမှာနေခဲ့ရဒုက္ခတွေမှာကြီးပြစ်လာခဲ့ရဆိုကျမငငယ်ကလေးကရခဲ့တဲ့အဲ့လိုမျိုးအခြေခအရာတွေပေါ့အဲ့လိုမျိုးမရှိခဲ့ဘူးပေါ့ so ဒီမှာရောက်တော့ကိုအရာလစ်လာတည်ယူခဲ့ရတယ်အစကနေကိုကသူများစီကနေတွားပြီးတော့မှတည်ယူခဲ့ရတယ် and နိမ့်နဲ့ချီပြီးတော့မှအဲ့လိုမျိုးအလုပ်လုပ်ခဲ့ရတာပေါ့အဲ့လိုမျိုး mental စိတ်ပိုက်ဆိုင်ရာတက်အဲ့လိုမျိုးအလုပ်လုပ်ခဲ့ရတာပေါ့တိချင်တယ်တက်ချင်တယ်အဲ့ You have to be patient with yourself. So it's very
I experienced a lot of strong emotions. Casting day ma jima ro ho za a myo thami a yau 60 ko tu ro kho la le interview la lou pho tu ro a 60 ko kho la le and jima a ma Helsinki fin la ye myo ro ma yau dai chain ma bo a di casting lou dai niya yau twa dai chain ma jima aim pya le twa pyan chin ya le Okay, Tima Dima Yao Navy. Be that tea or look like my boy, and I go diary shima, twilight, diary interview, look like it, and a Dura tomorrow a Konglo interview, look daily. A Konglo interview, look day, and an egg on a Yao Chowzayani, a Yao no sale, semi final, Duro Alamu Jima boy. And then, Dai Li Yao Sima, gold the ticket, she early. So gold the ticket is like, Ama ti lam di go gold ticket alin yo pi lai lo shi ko a alin yo ko direct semi final
ya
ba
de
I was one of them. Eddie go the tiki yaga no juma le ya a o ke le juma
Mayer o.
And a cool guy where we got a new to me samya o it's not the same woman anymore. Aku so juma ya ye la le and ko 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 le ya confident po shi la le lo khan sa ya le
po. Po shi la le.
Yeah, you
ji lo lai ma la po.
Yeah,
so
Finland အလှမဲ့မဆန်းမြောက်ဦးရဲ့အတွေ့အကြုံတချို့ကိုမခင်ဖြူတွေကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ရှေ့သတင်းပတ်အမျိုးသမီးကဏ္ဍမှာလည်းသူအခက်ခဲတွေကြားကအလှမဲ့ပြိုင်ပွဲဝင်ပြိုင်ပစ်ခဲ့တဲ့ရည်ရွယ်ချက်ဘလို့ခံယူချက်တွေနဲ့ရှေ့ဆက်နေတယ်လဲဆိုတာတွေကိုဆက်လက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်နှာဆင်နိုင်ပါတယ်။အခုဆက်ပြီးတော့တူတာဆောင်လဲအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်နိုင်ငံသားရေးဌာနကနေကြီးကြပ်ပြီးတော့နှစ်စဉ် Diversity Visa DV အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုမှာလာပြီးတော့မှရွှေ့ပြောင်းအခြေချနေထိုင်အောင်လို့နိုင်ငံတချို့ကသူတွေအတွက်လမ်းဖွင့်ပေးနေပါတယ်။ Green Card ကန်ဆယ်မယ်လို့အများကသိကြတဲ့ဒီအစီအစဉ်ကိုရှောက်ထားနိုင်တဲ့သူတွေထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။ဒီသတင်းပတ်ရဲ့သုတဆုံးလေအမေရိကန်တခွင်အစီအစဉ်မှာတော့အနည်း20ကာလအတွင်း DV အစီအစဉ်3ချိန်ရှောက်ထားခဲ့ပြီးတော့ရွေးချယ်ခံခဲ့ရတဲ့ Matt Cindy Thun က DV အစီအစဉ်နဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံတချို့ကိုကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
မင်္ဂလာပါဆင်ဒီရေဒါအခုဆင်ဒီကအမေရိကကိုအဲ green card ကန်ဆယ်မဲ့ပေါ့နော်ဟို DV program အစီအစဉ်နဲ့ရောက်လာတာဆိုတော့ဘယ်တော့ကရောက်လာလဲနောက်တစ်ခုကဒါအခုဆိုလို့ရှိရင် New York City မှာနေတာဆိုတော့ New York ကိုဟိုလာကလေးက New York ကိုတန်းလာတာပဲလား
မင်္ဂလာပါကိုအောင်လေးညီမကဟိုပေါ့ DV program နဲ့အမေရိကကိုပြီးခဲ့တဲ့2023ဘေးလကနေဘယ်လိုရောက်လာလဲဟိုပေါ့ဘယ်တော့ဆက်ရောက်တဲ့အချိန်ကြီးကလေနယူးယောက်မြို့ကိုတန်းမြော်လာခဲ့တာရှင
်။နယူးယောက်ကိုဘာကြောင့်ရွေးချယ်ပြီးတော့လာခဲ့တာလဲ
။အမေရိကန်ကိုလာမယ်ဆိုတဲ့အချိန်မှာပေါ့နော်။ဘယ်မြို့ကိုသွားရင်ကောင်းလဲဆိုပြီးတော့မြို့ကြီးရွေးရဲ။ရွေးတဲ့အခါမှာနယူးယောက်ကဟို public transportation လည်းကောင်းနေပေါ့နော်။မြန်မာ community တွေလည်းရှိတယ်။ဒီမှာလည်းဟိုအသိရှိတယ်ပေါ့နော်။အဲ့ဒါမျိုးပဲနယူးယောက်ကိုလာဖို့ရွေးလိုက်တာပေါ့။ဟိုဘာဖြစ်လို့ဆိုတော့မြန်မာကရောက်ခံစားဆိုတော့ကိုကိုင်းပိုင်းမော်ရသည်လေအဲ့လိုမျိုးဆိုတော့ဟိုတွားလာတာလွယ်နေနေရဘူးပေါ့ဟိုယထာ system လို့ဒီ bus system လို့နေအဆင်ပြေနေနေရဘူးပေါ့နော်ယူလိုက်တာမှာ
green card ဒီ dv ရှောက်ဖို့ပေါ့လေဟိုဘယ်လိုစိတ်ကူးမိတာလဲ
ဘယ်လိုစိတ်ကူးမိတာလဲဆိုတော့ဒီဟိုပေါ့အခုဒီပေါက်သွားတယ်ပေါ့နော်ဒီတစ်ခေါက်မှာကကြာတော့2021 November 10လောက်ကထင်တယ်အတော်ကနေပြီးတော့ဖုန်းဆက်တာဒီမှာဟောDV program ကြီးရဲ့ form တင်လို့ရနေပြီလေအဲ့ဒါပေါ့နော် form တော့ပိတ်ခံနေနေပြီပေါ့တမီး DV တင်ပါလားဆိုပြီးတော့သူကဖုန်းဆက်ပြီးတော့ပြောတာအဲ့ဒီတော့မှ DV ထိုးဖို့ပြန်ပြီးတော့တတိယတာ DV ကမထိုးပြတာတော်တော်ကြာပြီပေါ့နော်အဲ့ဒါနဲ့အဲ့ဒီမှာမှဟိုပေါ့2021အဲ့ဒီ May November 5ရက်နေ့မှာ DV ကိုဟိုကိုယ့်အဖို့ပေါ့နော်ဟိုစပြီးတော့တင်ဖို့တတိယတာပေါ့နော်တတိယပြီးတော့အဲ့မှာဟိုကိုယ့်အဖို့တင်ဖြစ်သွားတယ်အဲ့ဒီ DV မတင်ခင်မှာလေ ဒီဘီဘလို့တရမလဲပေါ့ဘာလို့ဆိုဒီဘီမထိုးရပါဘူးဆိုတော့ဟိုဖုန်းနေပါဘလို့တရမလဲကိုကမတိတော့ဘူးပေါ့နော်အဲ့နဲ့ဒီဘီထိုးရမယ်ဆိုတော့ဒါနေလိုက်ပြောလိမ့်လာတာပေါ့ဒီဘီဘလို့မလို့တရမလဲလိုက်ကြည့်တယ် information တွေလိုက်ရှာတော့Facebook ထဲမှာတော့တွေ့တော့အဲ့ဒီ group တွေမှာအဲ့ဒီဘီဘလို့တရမလဲဒီဘီပေါ့မှာလို့ရှိနေဘာတွေလုပ်မှာမလဲပေါ့အဲ့ information တွေရေးထားပြီးရေအဲ့ group admin ရဲ့ဒီ group member တွေကပေါ့နော်သူတို့ရဲ့အတူတူဝင်နေတော့ဒီလေးနဲ့ပတ်သက်တဲ့အားလေးပြည့်ပြည့်စုံစုံလေးရေးထားတော့ညီမအဲ့စာလိုက်ဖတ်တယ်လိုက်ဖတ်ပြီးတော့ကိုယ့်အကူပဲအိမ်ကနေဒီလေးတင်လိုက်တာပေါ့ပါလားရှင်ဟ
ိုအခုကဟိုနောက်တစ်ချိန်ပြန်ထိုးတာဆိုတော့ဟို DV ကိုဘယ်တော့နေကစပြီးတော့ DV အကြောင်းနဲ့ပတ်သက်ပြီးတော့ဘယ်တော့နေကစတည်ရလဲနောက်ဟိုအရင်ဟိုဒုံးကရောဘယ်နှချိန်လောက်ကိုရှောက်ခဲ့ဘူးလဲ
ဟုတ် DV ကိုတည်ရလीတော်တော်ချပြီตัวบ่ตัว1994โนเวมาร์รอบตรงมาแข่งไอ้ว่าญาติมาคลีเว้ยสิดีดิทีวีมาเลยอินเตอร์เนชั่นแนลนิวส์มาบ่เนาะโหทีวีโปรแกรมซะบีโหตะกะบาลงมาหนูนี่แหละโหทีวีโทนี่สิแล้วถ้าตะเด้มาซะตุยอ่ะซะตุยแล้วไอ้มาโหทีวีโทจริงเลยแต่ไอ้ตัวคลีเว้ยสิดีแล้วทีวีโทลงไม่ได้อีกบ่เนาะไอ้มาซะบีโหทีวีโหติดอ่ะงาจี้ดาลงชื่อเองงาทีวีโทมั้ยอเมริกาก็ตั้วมั้ยบ่เนาะไอ้มาซะบิโอทีวีโอติดอ่ะแต่ไอ้ตัวก็ไม่โชว์ขึ้นกูทีวีโอปฐมาอุซงเฉิงโชว์ขึ้นตาก็เซนออกไปตัวได้อาเฉิงบ่เซนออกไปเนี่ยมาทีวีโอกูอ่ะกูเนี่ยทีวีฟอร์มกูเต็มขึ้นแ
กโหเอ้าบะนะคู่เนี่ยแห
ละเอ้าก็หัวบ่2000ตะคู่เนี่ยกู2000ตะคู่เนี่ยมาไอ้ทีวีเต็มเนี่ยไอ้ตรงมาโหบ่ไม่ปอกกูบ่เนาะทีวีเต็มเนี่ยทีวีไม่ปอกกูสิโหเนเน่ใส่เต็มมาတော့ฟีลลิ่งขึ้นตาบ่เนาะအဲ့ဒါနဲ့ DV ဆက်ပြီးတော့မထိုးပြစ်ဘူးမထိုးပြစ်ဘဲနဲ့အဘွဲရပြီးတော့2000နဲ့ခုနှစ်လောက်မှာထင်တယ်ညီမဟို DV ထထိုးတယ် DV ထိုးတယ်အဲ့ဒီတုန်းကလည်းမပေါက်ဘူးအဲ့ဒီတုန်းကလည်း DV ထိုးပြီးတော့မပေါက်တော့အမေရိကန်ကိုလာစီလို့ DV တင်တာပေါ့နော် DV မပေါက်ဘူးဆိုတော့စိတ်ထဲမှာလည်းစိတ်မကောင်းဖြစ်တာပေါ့စိတ်မကောင်းဖြစ်ပြီးတော့အဲ့ DV ကိုဆက်ပြီးတော့မထိုးပြစ်တော့မထိုးပြစ်တော့ဘဲနဲ့လုံးဝမေ့နေတာ DV တင်ဖို့မေ့နေတာအဲ့ဒီဒီ2021လိုပဲမှာအတော်ကအဲ့ DVD ကိုဖုန်းဆက်တော့မှပြန်ပြီးတတိယအဲ့တော့မှတတိယအချိန်ညောင်းမှတင်ဖြစ်တာအဲ့တော့မှပေါက်တာရှင်ဟုတ်ကဲ့
ဆိုတော့ဒါဟိုလွန်ခဲ့တဲ့ဟို2009တွေလောက်ကနေပြီးတော့စပြီးတော့ရှောက်တာဒါဟို2022ကျတော့မှပဲပေါက်တာပေါ့
ဟုတ်တယ်ဟုတ်တယ်အကိုဟုတ်တယ်ဟိုဘယ်လိုပြောမလဲဟိုအဲ့မှာပေါ့နော်အဆောက်လဲကိုလေ DV တင်တယ်ဟို DV ထိုးကြတယ် DV မပေါက်တဲ့လူတွေညီမပြောချင်တာလေဟိုအမေရိကန်ကိုရောက်ဖို့ကံပါတယ်ဆိုရင်ရောက်မှာပဲရှင်ဟိုဒီဘီတင်လိုက်တယ်မပေါက်ဘူးဆိုလည်းစိတ်ဓာတ်မကြနိုင်ပေါ့နော်ဟိုထက်ထိုးပါထက်တင်ပါဟိုတကြိမ်မဟုတ်တကြိမ်ပေါက်သွားမှာပေါ့နော်ညီမဆိုလည်းဟိုတကြိမ်နဲ့ထိုးပြီးတော့ပေါက်ခိတာမဟုတ်ဘူးပေါ့ဟိုဒါတော့မှဆိုနှစ်တည်းအကြာကြီးပဲဒီအကြာကြီးဒီလိုမှဟိုတတိယအကြိမ်ကြောင့်မပေါက်တာရှင်ဟုတ်ကဲ့
ဒီဘီအစီအစဉ်ကကိုယ်ရွေးချယ်လိုက်ပြီးဆိုတာကိုကိုသိရတဲ့ခါကျတော့ဘာတွေစပြီးတော့အရင်လုပ်ဖြစ်လဲ
ဒီဗီမှာပေါ့နော်ဒီဗီပေါ့ပြီဆိုပြီးတော့သိရတာကအဲ့ဒီ2022ပေါ့2022မေမှာပေါ့နော်သူ့ရဲ့ website ပေါ့ဒီ government website ထဲမှာညီမတို့ဝင်ပြီးတော့စိတ်ရတယ်ကိုယ့်ရဲ့ဟိုပေါ့ဒီဗီတင်တော့ဒီဗီထိုးထားတော့ရတယ် confirmation code ပဲပေါ့အဲ့ဒီ code number ကိုအဲ့ website ထဲမှာရိုက်ထည့်ပြီးတော့ကိုယ့်ရဲ့နာမည်ရဲ့ပေါ့နော်ရိုက်ထည့်ပြီးတော့ရှာလိုက်လို့ရှိရင်ဒီဗီပေါ့လားမပေါ့လားဆိုတော့သိရတယ်ဆိုတော့ညီမကအဲ့ဒီအချိန်မှာဟိုအဲ့ဒီ DV ပေါ့နော်အဲ့ဒီ resource ဆက်လို့ရပြီဆိုတဲ့အချိန်မှာဆက်လိုက်တော့ DV ပေါက်နေတယ်ပေါက်နေတဲ့အခါကျတော့ဟို DV ပေါက်တဲ့မှာတခါလေးတော့ key number ပါပါတယ် key number ပါပါတော့ DV ပေါက်တဲ့လူတွေက DV ပေါက်ပြီဆိုတာနဲ့သူက DS260 လို့ခေါ်ရဖော်မှုတင်ရတယ်ရှင်အဲ့တော့ညီမက DV ပေါက်ပြီးတာနဲ့ DS260 ဖော်မှုတင်တယ
်အော်အဲ့ဒါကိုဘယ်လိုတင်ရတာလဲ
အဲ့ဒါက KCC ကိုတင်ရတာပါဟုတ်ပေါ့ဒီလီပေါက်ပြီဆိုတဲ့အချိန်မှာသူကဟိုဖုန်းတင်ရတယ်ပေါ့အဲ့ဒါကတော့ KCC လို့ခေါ်တဲ့ဒီ US ဟို government ပေါ့နော်အဲ့ဒီ government က website မှာပေါ့ number information တွေဖြည့်ပြီးတော့ဟို immigrant ပေါ့ဒီ DS260 ဆိုတာ immigrant ဒီ visa အတွက်ကိုဖုန်းတွေဖြည့်ရတယ်ဖုန်းဖြည့်ပြီးသွားလို့ရှိရင်ညီမတို့ကကိုယ့်ရဲ့ case number အလိုက်ပေါ့နော်ဒီရတိုင်းမှာသူကဒီဟို state of government ကနေပြီးတော့ရတိုင်း visa bullet တွေထွက်တယ်အဲ့ဒီ visa bullet တွေနဲ့မှာဟိုကိုယ့်ရဲ့ case number ပါအောင်စပါတယ်တကယ်လို့အဲ့ဒီ visa bullet တွေနဲ့မှာကိုယ့်ရဲ့ case number ပါပြီဆိုတာနဲ့ဟိုပါပေါ့ဒီစေးစပြီးတော့စိတ်ရတာပေါ့ညာပြုတ်မှုစေးအင်းစစ်တာလေစေးစစ်ကြတာကလေညီမကညီမကြီးကနေပြီးတော့ အင်တာဗျူးဝင်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီပေါ့ဒီ US Embassy ကနေပြီးတော့တိမှန်ပြီးပြီးစီရင်ဖြစ်တဲ့စီမီချာဘူးပေါ့ဒီရှစ်လာရရှိတဲ့စီရင်မှာဒီမှာစိတ်စစ်ဖို့အတွက်ကိုပြင်ဆင်ရတယ်အဲ့မှာစိတ်စစ်တယ်စိတ်အောင်သွားပြီးတော့မှအင်တာဗျူးဝင်ရတယ်အင်တာဗျူးမှာဟိုပေါ့သူတို့တက်မှတ်ထားတဲ့အချက်တွေကိုပေါ့ပြည့်စုံနေဆုံးချင်တယ်ဟိုဒီမှာအင်ဒီဝန်ဗီဇာရတယ်ပေါ့ဗီဇာရမှာမဆိုရင်ပေါ့အမေရိကန်ကိုလာလို့ရတယ်ပေါ့ဟုတ်ကဲ့ရှင်
TV ပေါက်ခဲ့တဲ့ Matt Cindy Thomas ရှင်ရှေ့သတင်းပတ်ရဲ့တူတာဆောင်ရီအမေရိကန်တခွင်စီစဉ်မှာလဲသူအမေရိကန်ပြည်တော်စုကိုရောက်လာပြီးတဲ့အချိန်မှာသူနှစ်သက်တဲ့အလုပ်ကိုဘလို့မျိုးရွေးချယ်လုပ်ကင်ခဲ့တယ်လဲဆိုတာကိုလဲစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါတယ်။တဘာဝတရားစာတာပေါ်ကျွဲဝတဲ့ကချင်ပြည်နယ်မှာတတော်ပြုံတီမှုတွေတထုတူးဖော်မှုတွေစီးမဲ့ကမ်းမဲ့စိုက်ပျိုးမှုတွေကြောင့်သဘာဝပတ်ဝန်းကျင်နဲ့ဂေဟစနစ်ပြတ်သုံးရတဲ့အခြေအနေတွေဒါတွေကိုဘလို့ပြန်ပြီးတော့ကုစားနိုင်မလဲဆိုတာကိုကချင်မြေစမ်းစစ်လေ့လာမှုတွေမှာကိုတိုင်ပါဝင်ပြီးတော့ဆောင်ရွက်နေတဲ့ဇီဝနည်းပညာရှင်ဒေါက်တာတန်းတန်းစိန်ကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်
မြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ကချင်ပြည်နယ်ထဲမှာဆိုရင်တပ်တုတွေတူပေါ်တာများပါတယ်ဆင်မ။အဲ့လိုတပ်တုတွေတူပေါ်တာများတော့တဘာဝပတ်ဝန်းကျင်ပျက်စီးမှုလည်းတော်တော်လေးဆော့ဆော့ဝါရှိပါတယ်။ဒေဟစနစ်တွေဘလောက်ထင်များပျက်စီးနေတယ်လဲအဲ့ဒါလေးအရင်စပြောပြပါမယ်။ဟုတ
်ကဲ့ပါဆင်မ။ဟိုကျွန်မတို့စိုက်ပျိုးရေးပညာရှင်ဖြစ်တယ်ဆိုတဲ့ခါကျတော့ဒီစိုက်ပျိုးရေးနဲ့ပတ်သက်တဲ့ဒီစီမံကိန်းလေးတွေကိုကချင်ပြည်နယ်မှာလုပ်ဖြစ်ပါရဲ့ဆရာမ။အဲဒီပူတာအိုဆိုလို့ရှိရင်ကဆန်တီဆိုရဲအပွင့်နဲ့ပေါ့နော်။မိုးညင်းဆိုလို့ရှိရင်လည်းထရက်ဆန်ဆိုရဲအပွင့်နဲ့နောက်ပြီးတော့ energy data ဆိုလို့ရှိရင်လည်းကျွန်မက49 flora international အပွင့်နဲ့လုပ်ပါရဲ။နောက်ပြီးတော့လည်း youth navigator ဆိုရဲကချင်ပြည်နယ်ကတက်ကြွားတဲ့လူငယ်တွေအပွင့်နဲ့လည်းကျွန်မတင်နန်းပေးဖြစ်ပါဒီတဲ့ခါမှာကျမရဲ့ဒီစိုက်ပျိုးရေးတဘာဝပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ဒီဆက်ဆက်ပြီးတွေ့ရှိရလေးတွေကအဓိကတော့ကချင်ပြည်နယ်အားလုံးလဲပြီးကြတဲ့အချိန်မှာတယန်စာတာပေါ်ကျွဲဝါတဲ့ပြည်နယ်တစ်ခုဖြစ်တယ်။နောက်သူစီမှာလဲကြောက်စိန်တို့ရွှေတို့နောက်ပြီးတော့ပရင်နေထွက်တဲ့ဒေသဖြစ်တယ်ဆိုတော့ဒါနာမည်ကြီးရဲ့ဖားကန်ကြောက်စိန်တွင်းနေမှာဆိုလို့ရှိရင်တောင်တရောင်ဆိုလို့ရှိရင်ခဏအတွင်းလေးပဲဂျိုင်းဝမ်းဖြစ်သွားနိုင်တဲ့အထိဆယံတရားတွေနဲ့သူခေါ်ချတာတွေတွေ့ရတယ်။အဲကျင်းတချင်းကလည်းခဏနေနဲ့တောင်တွေခဲတွေပြည်နေတောင်ချင်းလည်းဖြစ်သွားနိုင်တယ်ပေါ့နော်။ဆယံတရားတွေကလည်းအတော်များပါလေ။အဲ့လိုမျိုးသူခေါ်တော့ဒီဖားကန်ကြောက်စိန်တွင်းတွေရဲ့အဲ့ဒေသဘက်မှာဆိုရင်တော့တော်တော်များများခံစားရတယ်။ကျမတို့မကြသေးရင်တင်များအတွင်းကတော့ဒီ energy ရဲ့အနောက်ဖက်ကမ်းခြေမှာရွှေတွေတွေ့ရတဲ့အခါမှာရွှေတို့ခေါ်ချတာပေါ့နော်။မမုံတိုင်းတို့နော်မိုင်းနောင်တို့ဘာလို့ဆိုရဲရွာလေးဆိုလို့ရှိရင်သူကရိုးရိုးလေးဒီတိုင်းပေါ့နော်အင်နာကျွန်းကြီးတူးတယ်လို့တူးတာအောင်မှပဲရွှေတွေ့ရဲဆိုတဲ့အခါကျတော့ကျမတို့စိုက်ပျိုးကင်းနေလိမ္မော်ချမ်းနေလက်ဖက်ခင်းနေအဲ့နေရာတွေမှာဆိုလို့ရှိရင်ရွှေတူးတယ်။နောက်ရွှေတန်းဆင်တဲ့နေရာမှာတုံးတဲ့ရေတွေကလည်းဒီ energy can နဲ့ကိုစီးဝင်တာတွေလည်းရှိရပေါ့နော်။နောက်တစ်ခုကကြတော့ကျမတို့ energy can ကိုပတ်လည်ဝိုင်းနေတဲ့တောင်းနေပေါ့။အဲ့ဒါကတော့ဟို kitchen တီနဲ့တစ်ခုတည်းတော့မဟုတ်ဘူးပေါ့လေ။တခြားဒေသတွေမှာလည်းတတော်တွေထုတ်ကြတဲ့အတွက်ကြောင့်မလို့ပေါ့နော်။ဒီမြေပြိုတာတွေလည်းရင်ဆိုင်နေရတယ်ပေါ့နော်။ဒီ site ပြိုတဘောင်ကပတ်ဝန်းကျင်မှာဆိုရင်လည်းတရုတ်ပြည်နယ်ဇက်နဲ့လည်းနှီးတဲ့ပြည်နယ်တွေဖြစ်တော့အမေကြီးရဲ့အဲ tissue နှပြော site ပြိုခင်းနေကြောင့်မလို့ site ပြိုရေးနဲ့ပတ်သက်တဲ့စေဝါတွေပေါ့အလွန်ကြောင့်တုံးဆွဲမှုတွေလည်းရှိနေတယ်ဆိုတာမျိုးတွေ့ရှိရပါတယ်ဆီယမ
။ဟုတ်ကဲ့ပါဆီယမ။ kitchen data ဆိုရင်တခြား data တွေလည်းပို့ပြီးတော့ဒီတဘာဝဝန်းကျင်နဲ့ပြည့်စည်တယ်။ GH စနစ်နဲ့ပြည့်နေဆိုတော့ဒီလိုမျိုးပြည့်စည်နေတဲ့ GH စနစ်ကိုပေါ့နော်။ဘယ်လိုပုံစံနဲ့စပြီးတော့ထိန်းသိမ်းနိုင်ပါလဲဆီယမ
။ဟုတ်အဓိကကတော့ပေါ့နော်ဟိုပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တယောက်ဖြစ်တဲ့ဟိုဆီယမဒေါက်တာဝန်ဂါရီမာထိုင်းရဲ့စကားလေးနဲ့ပဲကျွန်မကိုးကားပြီးတော့ပြောချင်တာပေါ့နော်ပြီးတော့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုတာကတဲ့ဒီအဖွဲ့အစည်းတစ်ခုလူတယောက်ဒီတက္ကသိုလ်တစ်ခုပေါ့နော်အဲ့လိုမျိုးအဖွဲ့အစည်းရဲ့ဌာနေပြီးတော့တာဝန်ယူဆောင်ရွက်ပြီးဖြည့်ရှင်းသွားနိုင်တာပေါ့ခုပေါ့လူတူးချင်းစီရဲ့အသိပညာနဲ့ဒါထင်ပေါ့သူတို့ရဲ့ individual activity စတဲ့အနေလှုပ်ဆောင်နိုင်နေဆိုတော့ကျွန်မတို့ကအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဒီလူငယ်သိပညာပေးတာတွေပတ်ဝန်းကျင်မှာနေထိုင်တဲ့လူထုနဲ့ပတ်သက်တဲ့ public education တွေဟောပြောပွဲတွေအဲ့ဒါမျိုးတွေပေါ့နော်။နောက်လုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဟိုကျင့်ဝတ်နဲ့ညီတဲ့ထုတ်လုပ်မှုမျိုးစိုက်ပျိုးမှုမျိုးကျင့်ဝတ်နဲ့ညီတဲ့
လောက်ကင်ဆောင်ရမှုတွေဖြစ်အောင်အသိပညာပေးမှုတွေလည်းအဲဒီပိုင်းတစလိုအပ်တယ်လို့ထင်ပါတယ်ရှင
်အခုလိုမျိုးပေါ့နော်အသိပညာတွေပေးဖို့လိုနေတယ်ဆိုတော့ပထမဦးဆုံးဆရာမအနေနဲ့ပေါ့နော်ဒီစက်ကျိုးရေးနဲ့ပတ်သက်ပြီးတော့ဘာဘာတွေလောက်တင်တယ်လို့ပညာပေးနေတာ
ဒီစံပြောတဘာဝပတ်ဝန်းကျင်ဆိုတာကတော့ပတ်ဝန်းကျင်တစ်ခုလုံးရဲ့60ရာခိုင်နှုန်းကျမတို့ကအသုံးပြုကြရတာဖြစ်တဲ့အတွက်ကြောင့်ဒီစံပြောတဘာဝပတ်ဝန်းကျင်မှာလုတ်ကင်ဆောင်ရွက်နေတဲ့လူတွေရဲ့ကျန်းမာရေးကလည်းအရေးကြီးတယ်လို့သူတို့လုတ်ကင်နေတဲ့ပတ်ဝန်းကျင်ကြီးကရေရှည်တည်တံ့မှုလည်းလိုရယ်ပေါ့နော်ရေရှည်တည်တံ့မှုလည်းလိုရယ်ဆိုတဲ့အခါမှာကျမတို့ကဒီသူတို့တွေရဲ့ကျန်းမာရေးကောင်းမွန်အောင်နောက်ပြီးတော့ရေရှည်တည်တံ့တဲ့စံပြောတဘာဝပတ်ဝန်းကျင်မှာအများနဲ့လုတ်ကင်စားတော့သွားနိုင်ဖို့အတွက်ဆိုရင်ကျမတို့ကဒီဓာတု short ချရတဲ့ site ပြောရေးစနစ်တွေနောက်ပြီးတော့ organic site ပြောခြင်းစနစ်တွေနောက်အခြေတကျပေါ့ design တွေဆွဲပြီးတော့ဥယျံခြံတိဆောက်တဲ့ permaculture လို့ system နဲ့ site ပြောချားဖို့ပေါ့အဲ့ဒါလေးတွေကျွန်မအသိပညာပေးနေဖြစ်ပါတယ်ဆရာမဟု
တ်ကဲ့ပါဆရာအဲ့ဆရာမကချင်ပြည်နယ်ထဲမှာပေါ့နော်ဟိုလောလောဆယ်ဒီဟာစနစ်ပြန်ပြီးတော့ကောင်းလာအောင်ဘာတွေလုပ်အောင်လဲလည်းပြောပြပေးပါဆရာမဟုတ်ဘာတိနှံနေ site ဖို့လို့လဲဘယ်လိုအပင်မျိုးတွေဘယ်လိုပြုစုပြောထောင်အောင်အဲ့ဒါပြင်းနေနေပြောပြပေး
ဟုတ်ကဲ့ပါဆရာမကချင်ပြည်နယ်ကလေကချင်လူမျိုးတွေရဲ့ခရီးယန်ဘာသာစကားနဲ့ပြောရမယ်ဆိုရင်ဖျားတခင်ရဲ့ blessing ရထားတဲ့နေရာပေါ့နော်ဆရာမခုနကတွင်းထွက်တွေပေါ်သလိုမျိုးသူတို့ကလည်းလေဟိုတီးနှံစိုက်ပျိုးရေးရဆိုလို့ရှိရင်သူကဘာစိုက်စိုက်ကိုအကုန်ဖြစ်တဲ့သဘောမျိုးရှိပါတယ်ဆရာမနောက်ပြီးတော့လေမွန်ကရင်တနင်္လာနေ့မှာဖြစ်တဲ့ကျမောက်တို့ဘာလို့ဆိုလို့ရှိရင်လေသူစိုက်လို့ရပါတယ်။ရှမ်းပြည်မှာဖြစ်တဲ့လက်ဖက်တို့ coffee တို့ဆိုလို့ရှိရင်လေကချင်ပြည်နယ်မှာစိုက်လို့ရတာတွေ့ရှိရပါတယ်ဆရာမ။နောက်ပြီးတော့လေတခြားမှမရှိရပေါ့နော်။တခြားမှမရှိဘဲနဲ့ဒီ energy တို့မုန်းနှင်းတို့ဘူတာအိုးဆိုရင်လေတကယ်ကိုရှားပါမျိုးစိတ်တွေကြွယ်ဝတဲ့နေရာမျိုးပေါ့။အဲ့မှာတစ်ချားသီးတို့ချင်ဆောင်ကားသီးတို့ထွက်တဲ့နေရာတွေဖြစ်တယ်နော်နောက်ပြီးတော့ grapefruit ဆိုလဲကချင်ပြည်နယ်ကသူတို့ကအဲ့ဓာတွေကအကုန်စိုက်လို့ရတယ်အောက်ပြည်ကဟာတွေရောရှမ်းပြည်ကဟာတွေရောအကုန်စိုက်လို့ရတယ်လို့သူတို့မှနာမည်ကျော်ကြားတဲ့ only in kitchen ဆိုရက် grapefruit တွေဒီတကြားသီးတွေနောက်ပြီးတော့ချင်ဆောကားသီးပေါ့နော်ကျမတို့ဆေးဘက်လဲဝင်တယ်တဲနဲ့ပတ်သက်ပြီးတော့ကောင်းတယ်ဆိုရက်မလင်ချင်ပင်မျိုးတွေလဲကချင်ပြည်နယ်ရဲ့တော်ကြီးတွေထဲမှာရနိုင်တယ်ပေါ့နော်အဲ့လိုဆိုတော့ကျမရဲ့ဒီပါမကာချအတိနဲ့ကျမရဲ့တောင်သူတွေကိုဒီငါးဖောက်တီးပင်နေ grapefruit တွေမလင်ချင်ပင်နေနောက်ပြီးတော့လဲဘွားလဲအရန်ဖြစ်ပါတယ်ဒီကိုနိကပါမကာချဒီဇိုင်းနဲ့အမေဆုံးစိုက်ဖို့ပေါ့နော်အဲ့ဒါကြီးအကျံပေးဖြစ်တယ်လို့တစ်တော့ပြုံးတဲ့နေရာတွေမှာပြန်ဖြစ်ဖို့အတွက်ပို့ဆိုလို့ရှင်ကျမ coffee စိုက်ဖို့အဲ့အဲ့ဒါမျိုးတွေလဲအကျံပေးပါတယ်ဆရာမ coffee လဲကျမတို့ energy ဆိုရင်ပင်လယ်ရေမျက်နှာပြင်ထက်ပေ900ကျော်ရွယ်ရှိပေမဲ့လဲ coffee ဖြစ်ပါတယ်လက်ဖက်တွေလဲဖြစ်ပါတယ်ဖြစ်တဲ့အခါမှာအဲ့မှာကျမတို့coffee ပင်ကအရေးလိုတဲ့အတွက်ကြောင့်တတော်ကြီးပြန်ဖြစ်နိုင်တယ်ဒီအရေးအောက်မှာ coffee site ပို့လဲကျမတို့အကြံပေးပါတယ်ဆရာမ
ဒေါက်တာတန်းတန်းဆင်ရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသက်တော်မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင်
ဆီးရီးယားနိုင်ငံတဲကအီရန်အထူးတပ်ဖွဲ့ရဲ့စစ်စခန်းတစ်ခုကိုအမေရိကန်ကလေကြောင်းတိုက်ခိုက်ခဲ့ပါတယ်။ဆီးရီးယားအရှေ့ဘက်ကအီရန်တော်လှန်ရေးတပ်ဖြတ်အစောက်တပ်တွေရဲ့လက်နက်ခဲယံတုံလောင်းတဲ့နေရာတစ်ခုကိုတိုက်ခိုက်ခဲ့တာလို့အမေရိကန်ကာကွယ်ဝန်ကြီးလွိုက်အော့စတန်ကထင်ရှားချက်ထုတ်ပြန်လိုက်တာပါ။အမေရိကန်စစ်စခန်းတွေပေါ်အီရန်နဲ့ဆီးရီးယားအခြေဆိုင်အီရန်ထောက်ပံ့ထားတဲ့ပြည်သူ့စစ်အဖွဲ့တွေတိုက်ခိုက်တာကိုလက်တုံပြန်တိုက်ခိုက်ခဲ့တာလို့လည်းကာကွယ်ဝန်ကြီးအော့စတန်ကဆက်ပြောခဲ့ပါတယ်ခင်ဗျာ။ပါလက်စတိုင်းပိုင်နယ်ဂါဇာကမ်းမြောင်ကိုအစ္စရေးစစ်တပ်ကမနေ့ညပိုင်းကဒုတိယကြိမ်မြေပြင်ဆစ်ဆင်လုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဟာမတ်စစ်သွေးကြွတွေပြတ်မဲ့ရှိရာကိုမနေ့မနေ့ပိုင်းကပဲပထမဆုံးအကြိမ်ဂုံးကြောင်းနဲ့ဝင်ရောက်ထိုးစစ်ဆင်ခဲ့ပြီးတဲ့နောက်အခုလိုညပိုင်းမှာထပ်မံဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒီအချိန်တွေဝင်ရောက်စီးနှင်မှုတွင်အစ္စရေးတင်ကားတွေနဲ့ခြေနံတပ်တွေကဟာမတ်တွေရဲ့တင်ကားဖြတ်လက်နက်တွေကိုဖျက်ဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကပြောခဲ့ပါတယ်ခင်ဗျာ။မြန်မာမှာတော့တိုင်းဒေသနဲ့ကန်ကြီးနောက်မဟာမိတ်၃ဘွဲ့တရုတ်မြန်မာနယ်စပ်ကအရေးပါတဲ့စစ်ကောင်စီထင်ရှုပ်နယ်မြေနဲ့စခန်းတွေကိုဒီနေ့တပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ကိုကန် MNDA တအောင် DNL နဲ့ရခိုင် AA တပ်တွေကရှမ်းပြည်မြောက်ပိုင်းကချင်းရွှေဟော်လောက်ကိုင်းနဲ့လာရှိုနာတဝိုက်ကနေရာတွေပါဝင်ဆင်နယ်အလောက်ကိုစစ်ဆင်ရေးကြီးညာပြီးစတင်တိုက်ခိုက် ခဲ့တာလို့ဒီတိုက်ခိုက်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။
တောက်ကြညာရဲ့နောက်ဆုံးရသတင်းကြေညာကိုကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Aurelius Richards နဲ့ Helen တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။VOA ရဲ့တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒတွေပြကြပါသေးရှင
This program